တွက်လည်းပဲရှင်နေပြုတဲ့ကုသိုလ်ကောင်းမှုကံစေတနာတွေဟာခန္ဓာဆင်းရဲချုပ်ငြိမ်းရနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေဆိုပြီးရည်ရွယ်ချက်မှုဆုတောင်းမှုပြုလုပ်ပေးမယ်။အဲ့ဒီကိစ္စနှစ်ရပ်ကိုမဆောင်ရွက်မီမှာအနုမောဒနာတရားနာကြကြရအောင်။ရှင်နေသာသနာတော်နေ2553ခုနှစ်ကောဇာတက္ကရေ1382ခုနှစ်ဝါဇုလပြီကျော်တရက်ခရင်းနှစ်2009ခုနှစ်ဇူလိုင်လ9ရက်အင်္ဂါနေ့မှာစကိုင်းတောင်မြတ်ဆက်ကြကျောင်းတိုက်သို့လာရောက်ပြီးကုသိုလ်ကောင်းမှုကြတဲ့ကုသိုလ်ရှင်များကဘဝတစ်ပါးသို့ပြောင်းလဲသွားခဲ့တဲ့မိဘနှစ်ပါးအားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ကြိုးစားမှန်းထားပြီးတော့သမရဘူရာမျိုးခြေသွင်းရမှနေထိုင်ရတဲ့တက္ကမကြီးတော်ဖြူဖြူမိသားစုဖြစ်ပါတယ်။အရင်နှစ်ကလည်းပဲယခုနှစ်မှလည်းပဲမြတ်စွာဘုရားကျောင်းတိုက်တန်ဃာတော်260ကျော်တို့အားမွန်မြတ်လစွာသောနေ့လယ်ခါမှာမွန်မြတ်လစွာသောခဲဝဲဘောဇင်ဆွမ်းများဆက်ကလူတန်းချင်းဆိုတဲ့ကုသိုလ်ကောင်းလို့မိမိတို့ဖိတ်မှန်ထားတဲ့ဓမ္မမိတ်ဆွေများနဲ့တကွာကြောင်းတိုက်အတွင်းရှိယောဂီသူတော်ရှင်ပေါင်းအားလည်းပဲတရားဖြူပွေကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုမန္တလေးမြို့တက်ကြတရားစာမှုပွဲအောင်တန်ဃာတော်နှစ်ပါးနဲ့ပထမကျော်ပါဝင်ပထမပြန်စာမှုပွဲမှာအထူးအောင်တန်ဃာတော်နိုင်ငံတော်ပဋိဒါအထူးအောင်၃ပါးတို့အားဝါဇုတင်ငန်းပြီးဆုံး၅ဆုံးလူတန်းပူဇော်ခြင်းတွားတိုက်စီတွားတိုက်တယ်ဆက်ပြမွေးပဲလက်ကံဘွားတို့ကိုလည်းပဲလူတန်းကြခြင်းတန်ဃာတော်ရှင်မြတ်ပေါင်းရဲ့ဂုဏ်ကိုအာရုံပြုပြီးတော့တန်ခိကခြင်းနဲ့ဝါဇုတင်ငန်းပြီးဆုံး၅ဆုံးဆက်ကလူတန်းခြင်းနိုင်ကဆရာတော်ကဘုမမတင်တင်ငန်းပြီးဆုံးတဆုံးထီဖနက်မြေနတုဘွားကြီးလက်ကံဘွားတွားတိုက်စီတွားတိုက်တယ်ခပန်းကျူဆက်ပြမွေးပဲနဲ့နဝကံမှာ9000ကျက်လူတန်းခြင်းကောင်းမှုပြုပဲဖြစ်နေပါရမီပြည့်ပဲဖြစ်နေပါဝင်ရတဲ့ကုသိုလ်ရှင်များကတက္ကမကြီးတော်ရွှေရတကြတိညာနဲ့ပထမကျော်ပါဝင်ထူအောင်တန်ဃာတော်၅ပါးတို့အားနဝကံမှာ2000စီကျက်စီနဲ့ဓမ္မပူဇာဖြင့်1000ကျက်လူတန်းခြင်းဒေါ်တင်တင်ကလည်းပဲနဝကံမှာ1000ကျက်ဒေါ်လာကြီးက1000ကျက်ဒေါ်တန်းရွှေရ1000ကျက်အားဖြင့်ကုသိုလ်ပြုပဲဖြစ်နေဝိုင်းဝန်းပြီးတော့လူတန်းပူဇော်ကြတယ်သောသောအလေးပဲတရဏဂုံသုံးပါးနဲ့တကောသီလတော်မြတ်ကိုခံယူဆောက်တည်ပြီးတန်ဃာတော်ရှင်မြတ်တို့ဟောကြားတော်မူတဲ့ဘုရားရှင်ရဲ့ရှင်နှုတ်တော်အတွက်ပရိတရားတော်မြတ်ကိုလည်းပဲဂုံတော်များနဲ့တကောအလုံးနာကြပြီးပြီအဲ့တော့ယနေ့ဒါနသီလပါဝနာတွေကိုဆွမ်းအားရှိတဲ့မြတ်ပြုကြတယ်အဲ့တော့အလုံးသောတရားတော်မှတွေကိုဘုန်းကြီးကနမောဒနာတရားဖြစ်တဲ့ယဟန်ဖူတီဆိုတဲ့ကောင်းစီနဲ့တရားဟောပေးပါမယ်အဲ့တော့ယဟန်ဖူတီဆိုတဲ့ကောင်းကြီးနဲ့ဟောတဲ့အခါမှာယဟန်ဟာနှစ်မျိုးနှစ်စားရှိတဲ့အကြောင်းသဘောပေါက်လာပါလိမ့်မယ်။ယခုမိမိတို့ဖူးမြော်နေတဲ့သာသနာတော်ကြီးရှေအောင်ပိဋကတ်တော်တွေမပြောက်ပြက်အောင်ထမ်းရွက်နေတော်မူနေကြတဲ့တန်ဃာတော်ရှင်မြတ်တွေကဘုန်းကြီးတို့ဝိညာဉ်ဒေသနာတော်ရယဟန်ဖြစ်ခဲ့ကြတာပါ။ဘုရားရှင်ရဲ့ဝိညာဉ်ဒေသနာတော်အမိတ်အာနာတော်နဲ့ယတိစေတုထကံမဝါစာရိရုပ်ပတ်ပြီးတော့ယဟန်ပြုခဲ့ကြတယ်။အဲ့ဒါကဝိနည်းဒေသနာတော်ယဟန်ဒီလို့ဒီလိုခေါ်ရပါတယ်။သာသနာတော်ကိုစောင့်နေတဲ့သာသနာဆောင်အနေကြီးတွေလို့ဒီလိုပြောလို့လည်းရပါတယ်။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ဒီတန်ဃာတော်ရှင်မြတ်ဒီမြတ်စွာဘုရားရဲ့ပိဋကတ်သုံးပုဒ်ကိုမသင်မင်းနဲ့မကိုချပဲနဲ့အနှစ်တရာလောက်ရက်ဆိုင်လိုက်လို့ရှိရင်သာသနာတော်ကြီးကွယ်သွားပါလိမ့်မယ်။ဒါကြောင့်ဒီတန်ဃာတော်ရှင်မြတ်တွေရှိနေတဲ့အတွက်ဝိနည်းဒေသနာတော်တွေနဲ့အညီသိင်းရဲ့မှာမြတ်တိစေတုထကံမဝါစာနဲ့ယဟန်ဖြစ်ခဲ့တဲ့ယဟန်တွေဒါတွေကိုဘုန်းကြီးတို့သာသနာတော်ဆောင်နဲ့ကြီးတွေလို့ဒီလိုတင်စားလို့လည်းရပါတယ်။ဘုန်းကြီးတို့ဓမ္မပဋိကဆရာတော်တွေလည်းပဲဒီစာပင်တိုက်ထဲရနေပြီးတော့ဖြစ်ထွန်းပေါ်လာကြတာ။တရားပြတဲ့ဆရာတော်တွေလည်းပဲဒီစာပင်တိုက်ထဲရနေပြီးတော့ပေါ်ထွန်းလာခဲ့ကြတာ။ယနေ့သာသနာတော်ကြီးအဆက်မပြတ်အောင်တစ်ဆင့်တစ်ဆင့်လက်ဆင့်ကန်စောင့်ရှောက်နေတဲ့စာချဆရာတော်တွေလည်းပဲဒီစာတင်တိုက်တွေနဲ့ဖြစ်ထွန်းအောင်လုပ်ခဲ့ကြတာတကယ်လို့စာတင်စာချတနိုင်ငံလုံးမှာရှိတဲ့သံဃာတော်ရှင်မြတ်တွေစာတင်စာချအနှစ်တရာလောက်ရည်နာလိုက်လို့ရှိရင်မျိုးဆက်တွေပြည့်စုံပြီးတော့သာသနာတော်ကြီးဟာဧကံကိုကွယ်သွားနိုင်ပါတယ် ဒါကြောင့်အဲ့ဒီတန်ဃာတော်ရှင်မြတ်တွေရဲ့ဝိနည်းတေသနာတော်နဲ့အညီယဟန်ပြုတော်မူခဲ့ကြတာအဲ့ဒီယဟန်တော်တွေကိုခေါ်ကြည့်လို့ဥပဇင်းလို့လည်းခေါ်တယ်ပေါ့ဥပဇင်းလို့ဘာဖြစ်လို့ခေါ်ရတာလဲလို့စကားနဲ့မေးလို့ရှိရင်ခေါ်ကြည့်လို့ပါဠိလိုဥပတံပန္နဥပတံပန္နဆိုတာခေါ်ကြည့်လို့တိမူခေါင်းကြီးတွေအတန်နဲ့ရွတ်လို့ရှိရင်တော့ဥပစံပန္နလို့ဒီလိုပဲရွတ်ရပါတယ်သူတို့ကတကိုစလို့ရွတ်တယ်အဲ့တော့ဥပစံပန္နဆိုတာမြင့်မြတ်အထက်တန်းကြတဲ့ပုဂ္ဂိုလ်တွေလို့ဒီလိုတိကျရပါတယ်မြင့်မြတ်အထက်တန်းကြတဲ့ပုဂ္ဂိုလ်တွေကိုဥပစံပန္နအဲ့ဒါကိုခေါင်းကြီးတို့ဥပစံလို့ခေါ်သွားတယ်ဥပစံပန္နကနေဥပစံကမ္မဆိုတဲ့ပါဠိကနေကံလို့ဗမာလိုပြောသလိုပဲဒီလိုပဲခေါင်းကြီးတို့ဥပတံပန္နဆိုဥပစံဥပစံနေပြီးတော့ဥပစံဆိုပြီးတော့ကာလကြီးလျော့ပြီးတော့ဖြစ်လာခဲ့တယ်ဗမာလိုဥပတံပန္နဆိုတာမြင့်မြတ်အထက်တန်းကြတဲ့ပုဂ္ဂိုလ်တွေတဲ့ဘုန်းကြီးတို့လူတွေမှာဆိုလို့ရှိရင်စီးပွားရေးနဲ့အထက်တန်းကြတဲ့ပုဂ္ဂိုလ်ယာထုအာနာနဲ့အထက်တန်းကြတဲ့ပုဂ္ဂိုလ်ရုပ်ရည်ဥပ္ပိအပြင်ထက်တန်းကြတဲ့ပုဂ္ဂိုလ်မျိုးရိုးအပြင်ထက်တန်းကြတဲ့ပုဂ္ဂိုလ်တွေရှိတဲ့ထဲမှာဇန်တော်တွေဟာသီလသိက္ခာအပြင်အထက်တန်းကြလုံးပါတယ်ဘုန်းကြီးတို့ယဟန်ဖြစ်သွားရင်128ဘယ်သောသိက္ခာပုဒ်ဟာကျမ်းတော်ရဲ့နှလုံးသားထဲမှာမြတ်စွာဘုရားရဲ့အမိတ်အာနာဒေသနာတော်ကြောင့်အကျဉ်းအပြည့်128ပါးအကျယ်ကလေး900ကျော်သိက္ခာပုဒ်ကြီးတည်သွားတဲ့အတွက်မြင့်မြတ်ထက်တန်းကြတဲ့ပုဂ္ဂိုလ်ကြီးဖြစ်သွားတယ်။အခြားသောစီးပွားရေးယာဓုအာနာအမျိုးဂုံသိဒီလိုထက်တန်းကြတာတွေကဘုန်းကြီးတို့ထက်တန်းကြတာအစ်စ်မဟုတ်ဘူးအပေငရေတွေလည်းပဲဒါတွေကိုဆွဲပြီးရောက်သွားနိုင်တယ်။ကျမ်းတော်တွေကြတော့သီလသိက္ခာမြင့်တက်သွားတာနဲ့တပြိုင်နက်ဒီသီလသိက္ခာကိုဆက်လက်ပြီးတော့ထိမ့်သိမ့်သွားရင်နိဗ္ဗာန်တည်းကျောက်ဖေးနိုင်တဲ့အတွက်ဒီအထက်တန်းကြတာစစ်မှန်တဲ့ထက်တန်းကြတာဖြစ်တဲ့အတွက်ဥပတံပန္နကိုတင်ဟူတန်နဲ့ဥပစံပန္နဥပစံဥပစံနဲ့ဥပစံဥပစံဆိုတာမြင့်မြတ်ထက်တန်းကြတဲ့ပုဂ္ဂိုလ်သီလသိက္ခာအပြင်လူတွေနဲ့နှိုင်းလို့မရအောင်တကယ်စောင့်ရှောက်လို့ရှိရင်နိဗ္ဗာန်ထိမျက်မှောက်ပြုနိုင်တဲ့အထက်တန်းကြတဲ့ပုဂ္ဂိုလ်တွေလို့ဒီလိုတိကျရပါတယ်ဘုန်းကြီးတို့တချို့ဆရာတော်တွေရဲ့ဒိဋ္ဌိဖွင့်ဆိုကြကြတော့အဲ့ဒီလိုမဟုတ်ဘူးဘလိုလဲဆိုတော့ပင်စအင်္ဂါနိယတ္တတိပင်စင်ကောပင်စင်ကဆိုတာဗမာလိုအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တဲ့နောက်ဥဟာဥတ္တမောပင်စင်ကောဥပင်စင်ကောမြင့်မြတ်တဲ့အင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဥပစင်လို့ခေါ်ရတယ်ဥပင်စင်ကနဲ့ဥပင်စင်ဥပင်စင်ရဲ့နဲ့ဥပစင်ဆိုပြီးတော့လာတယ်လို့ဒီလိုတိတိဖွင့်ဆိုတာလည်းတွေ့ရတယ်အဲ့တော့ယဟန်တို့တွေကအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေလို့ဘာလို့ခေါ်တာလဲအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ယဟန်တော်တွေလို့ဘာလို့ခေါ်ရတာလဲဆိုတော့ဘုန်းကြီးတို့ယဟန်ခံတဲ့အချိန်မှာအင်္ဂါ၅ပါးနဲ့ပြည့်စုံမှာယဟန်စစ်ယဟန်မှဖြစ်ပါတယ်။မြတ်စွာဘုရားရဲ့မိအာနာဒေသနာတော်နဲ့အညီယဟန်ခံတဲ့အချိန်မှာဝိထုဤပြည့်စုံခြင်းနဲ့နံပါတ်၁ဝိထုဆိုတာယဟန်လောင်းယဟန်လောင်းဟာလူသားစင်စစ်ဖြစ်ပြီးတော့ဘုန်းကြီးတို့ဒီပန်ထုတ်ဆိုတဲ့ပုဂ္ဂိုလ်မျိုးတွေမဖြစ်ရပါဘူးယဟန်လောင်းဟာထေရတံဝတကဆိုတာကိုယ့်အကူသင်္ကန်းဝတ်ပြီးတော့နေရာတကာမှာလူတွေရဲ့ရှေကိုတာယာမှုယဟန်ချင်းချင်းရှေကိုတာယာမှုတွေလိုက်ပြီးတော့ခံယူပြီးတော့ကိုယ့်ဘာသာသင်္ကန်းဝတ်နေတဲ့ပုဂ္ဂိုလ်လည်းထေရတံဝတကပုဂ္ဂိုလ်လည်းမဖြစ်ရပါဘူး။နောက်တတိယပက္ကံတကယဟန်ဖြစ်ပြီးမှတကတတိယရဲ့အကျင့်ကိုနှစ်သက်ပြီးတော့ဗတ်ပြောင်းသွားတဲ့ပုဂ္ဂိုလ်လည်းမဖြစ်ဘူးပါဘူး။အဲ့ဒါမှယဟန်ခံလို့ရတယ်ယဟန်လောင်းဟာ။နောက်တရိษံလည်းမဖြစ်ရဘူး။တရိษံမဖြစ်ရဘူးဆိုတာဘုန်းကြီးတို့နဲ့ဒီလည်းမဖြစ်ရဘူးလူသားရှင်စင်မှာယဟန်ခံပေးရတဲ့ငကားတွေကလုံးတွေကဖန်ဆင်းထားတဲ့လူသားကိုယဟန်ခံမပေးရဘူးအဲ့ဒါမှာဝတ္ထုယဟန်လောင်းပုဂ္ဂိုလ်ရဲ့ပြည့်စုံခြင်းနဲ့ယဟန်လောင်းဖြစ်လို့ရှိရင်အဲ့ဒီလိုတတိယဆန်ဆိုတဲ့အခြားနဲ့ဒီပြန်မာတွေကလုံးတွေမဖြစ်ရဘူးလူကမွေးဖွားတယ်လူသားရှင်စင်မှန်ရပါတယ်နောက်ပြီးတော့မြေခင်တက်ဖူးတဲ့ပုဂ္ဂိုလ်ဖခင်တက်ဖူးတဲ့ပုဂ္ဂိုလ်ယဟန်နာတက်ဖူးတဲ့ပုဂ္ဂိုလ်မြတ်စွာဘုရားကိုသွေးစင်းတည်အောင်လုပ်ဖူးတဲ့ပုဂ္ဂိုလ်တန်ဃာတင်ဖွဲ့ပြတဲ့ပုဂ္ဂိုလ်ဒီကံကြီး၅ပါးမထိုက်တဲ့ပုဂ္ဂိုလ်မှလည်းယဟန်ခံကောင်းမှာဒါကြောင့်ယဟန်ခံတဲ့အချိန်မှာယဟန်လောင်းဟာဒီကံကြီး၅ပါးကိုလည်းမထိုက်ရအောင်နောက်ပြီးတော့ဘိက္ခုနီတို့ကဘိက္ခုနီမကိုအတ္တမမဖြစ်စည်းလို့ရအောင်နောက်ပြီးတော့ဥပတောတိယောက်ျားမိန်းမအင်္ဂါ၂မျိုးပါတဲ့ပုဂ္ဂိုလ်မျိုးညုံညံ့တဲ့ပုဂ္ဂိုလ်မျိုးလည်းမဖြစ်ရအောင်အသက်20ရော့နေတဲ့ပုဂ္ဂိုလ်လည်းမဖြစ်ရအောင်ပဋိသင်္ဍိစနေတဲ့ချိန်ကစပြီး19နှစ်နဲ့၃လလောက်ဆိုရင်ပြိတ္တဏိနေတဲ့ခြင်းစားပြီး20ပြည့်တယ်ပေါ့အဲ့ရအသက်20ပြည့်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်။နောက်ပါရာဇိကကြာပြီးတဲ့ပုဂ္ဂိုလ်မဖြစ်ရဘူး။သာသနာပေါ်မှာနေပြီးတော့မျိုးသမီးတွေနဲ့နေတာတို့အရိဏဒါနသိက္ခာပုဒ်တို့ဘာပစ္စည်းတွေမောင်ကိုလောက်တာခိုးတာတို့ဒါမျိုးတွေကျူးလွန်တဲ့ပုဂ္ဂိုလ်လူသက်မှုကျူးလွန်တဲ့ယဟန်တွေဟာပ 变味道，银行披露没有？哎喽，南北的，因刚老板那比如说呢，明年的银行是个南北的，我注意比如说呢是个银行老批的不够啊，鲁达先生批比如说，说实话，比如说呢，因刚山东巴黎，你牛你也巴黎，鲁没得富家乌沙的偏颇呢？但牛得看过的，比方没得富家乌沙的，因刚里呢，你牛你也巴黎，哎啦，我注意比如说呢，银行老板什么呢，鲁苏鲁达不？那南北的呢，南北的话。你一别从今，干嘛我才一别从今？你这时候的干嘛我才有点看？你非悠悠干嘛我才非悠悠？别的不离不了，趁着这等下罗新的地呀，比比大大呢，把阿妈们叫个呢，阿龙你说不要没家了，木得等干嘛我才？你这个慢慢跟有手机呢，阿拉徒弟呀应该，弟弟呀应该，你那干嘛我才？对呀嘛，比比大大就呀的。那南北里呀话来说，立马不离的，等一别从今呢，等下那边。这个奥秘呢，怎么查的？等怎么的把瓦里要骗你的？阿巴查等你骗你呀吧的？等一下嘛，多比罗等后头你呀嘛，多比罗银行看的，银行骗不的。那不里达等不里，不里达也比中间那个阿巴来说，银行看的等一下嘛，见了银行的呀，马拉南路人穿大皮鞋的，拉南路线那当中还得不还有杜文比罗尼亚的。你的眼里来呗，但我跟我们大米不行，阿拉不得的比手机，比应该拿完的比手嘛，先喊起路走路，边上应该你也打的，边上个应该拿完的比手呢，先喊的，后头我边上个明天的应该拿完的比手呢，先喊，哎，五边身个你不，五边身，五边身啊你，五边身就比罗撇拉的嘞，大家可以读，这个人嘛的五边身是啥，八股扩大来是啥，那你如果读啥别样的比罗？高些说假的吧，不他妈你呀，你也扯淡假的，不够的。哎，亚洲那边扯淡假的，西伯那边扯淡假的的呀，啊，贝利瓦蒂要谁来呢？谁能弄那么差的？迪迪拉贝卡的，你也扯淡假的，不过迪迪拉贝卡有十来天高音多了些，你看你面貌比那那多，这个什么呢？你也扯淡假的，不够的。那你那边五边身高，应该哪方面比较呢？你也得不够是吧？说实话都等于。我注意别中年，你也一别中年，干嘛我啥一别中年，等一别中年，不得一别中年出来，应该哪方面别中嘛？银行税银行蛮撇的，哎，这银行道理个可以了。为你这个哪罗呢？你撇的银行里的苦客嘛，心里的单哪罗心里的，打打哪罗上那几里都点啥样的单哪罗心里的呀？哎，这应该哪方面别中呢？你也扯淡假的，银行道理都滴溜这个哑巴的。当然，为你这个哪罗你也银行不？那都跟这个哪罗尼亚银行系列的，但我到年少边个本身个大一个不拿我讲句话了，哎，不拿年少边我没有的，年少边的，年少边个年少边也特别大，我把这个银行银行都考虑过的，别年老多讲的，别银行里那比如嘛银行都考过的嘞，都没少糊涂，年少边个大把多拿马路把的门，一旦那天妈妈一等。阿达达萨那多萨迪大威威古迪欧萨迪杰达金不古一瓦金不古玛达巴多龙中多那玛鲁巴德美那尤利亚那巴宝奈那玛伊丹阿乌萨乌比金面努追达金迪那提美西吉小萨金不古迪嘎萨迪达玛嘎迪尤金不古迪阿达达萨那尤那巴天下美西迪也去讲嘞那尤那巴别西多金讲嘞那都是的文明的大都爱的路不够没有被苦的人为欧式的告诉我们对苏尔苏南巴威一地都不够我等到把头大心都灭不压地我是阿格鲁纳西多阿宾亚阿平或者阿罗姆给巴威的地苦年少的阿哥本身的大一个不拿我或者为了银行阿罗都等你银行大理亚罗牛大理勒呗银行都靠奶奶呗牛的米勒呗银行都靠奶奶呗但他的新月的勒呗都等你一样家罗第一个呢比如说那才光银行都得当撇多奶奶呗所以说佛经教给的为你提的那罗呢你也得是留在干嘛我上的等一下应该拿完的比如说呢银行撇都要得不顾的为你提的那罗银行里的阿拉大的那罗那名字里不都如啊勒呗你应该呢，别走呢。你都等你呢，来那间都要么应该的呢，别走呢。都等你银行那里批，比如哎，银行那里啊，那贷款银行那里批多少了？你就那贷款收的了呗？银行那贷款你都标了一万了。不 ဒကာဒကာမတွေကြတော့ဝိညာဉ်ဒေသနာနည်းရကြတော့ဒီအချိန်မှာယဟန်လို့ခေါ်လို့မရတုတ်တန်ဒေသနာနည်းကြတော့မြတ်စွာဘုရားဒေသနာလို့ကြတော့ယဟန်လို့ခေါ်လို့ရပြန်ရောအဲ့တော့ဘာဖြစ်လို့ယဟန်လို့ခေါ်တယ်လဲဆိုတော့မြတ်စွာဘုရားကဘုရားတို့တရားနည်းဆိုရင်တော့ကိလေသာဘိက္ခတိတိဘိက္ခုတန်တာရီဘယံဣခတိတိဘိက္ခုဆိုတော့ဝဆနထတွေရှိတယ်တန်တာရဲမှာအိုနာတေးရတဲ့ဒုက္ခတွေကိုဘေးလို့မြင်ပြီးတော့ဒီကိလေသာတွေရှိနေလို့တန်တာရဲမှာကျင်နေနေရတာအဲ့တော့ကိလေသာတွေကိုကုံအောင်ကြိုးစားပြီးတော့ကျင့်ကြံကြိုးကိုအားထုတ်နေတယ်ဆိုရင်ဒါယဟန်လို့ခေါ်လို့ရတယ်တုတ်တန်ကြီးနဲ့ပြောရတာပေါ့အဲ့တော့မြတ်စွာဘုရားဒီနေရာမှာကြဘယ်လိုဟောလဲဆိုတော့တပ္ပတောနာမရူပတမိယတနတိမမာယိတံတဲ့ဒီယုံနံဆိုတဲ့ခန္ဓာ၅ပါးအပေါ်မှာငါဥစားလို့ဆွဲလန်းမှုကင်းတဲ့ပုံကိုတဲ့နံပါတ်၁ကနံပါတ်၂အာတ္တာဇာနာတောစတိအဲ့ဒီယုံနံဆိုတဲ့ခန္ဓာ၅ပါးပျက်စီးခြင်းရောက်လို့ပျက်စီးသွားပြီဆိုရင်လည်းတရားသဘောကိုမြင်ပြီးတော့ဝမ်းနည်းပူဆွေးမှုမရှိတဲ့ပုံကိုနံပါတ်၁ကဒီခန္ဓာ၅ပါးပေါ်မှာငါဥစားလို့ဆွဲလန်းခြင်းမရှိတဲ့ပုံကိုမြင်လို့မှုကင်းတဲ့ပုံကိုနံပါတ်၂ကအဲ့ဒီခန္ဓာ၅ပါးပျက်စီးသွားတဲ့အခါမှာလည်းပဲဝမ်းနည်းပူဆွေးပြီးတော့မနေဘဲနဲ့ဖြစ်ပြီးရင်ပြက်တဲ့သဘောကိုမြင်ပြီးတော့တရားဘာဝနာနဲ့ကြံ့ကြံ့ခံနိုင်တဲ့ပုံကိုပေါ့ဒီလိုပုံကိုမျိုးကိုငါဖျားကယဟန်လို့ခေါ်တယ်တဲ့အဲ့တော့ဘုန်းကြီးတို့ကုသံဃာတော်ရှင်မြတ်တွေလည်းပဲဒီလိုရှိနိုင်တယ်ဆိုလို့ရှိရင်ဒါတွေကနှစ်ထပ်ကွန်ယဟန်တော်ဝိနည်းဒေသနာတော်နဲ့လည်းပဲယဟန်တော်ဖြစ်တယ်တုတ်တန်ဒေသနာနည်းနဲ့လည်းယဟန်တော်ဖြစ်သွားတယ်တက္ကရာမရီအနေနဲ့ကတော့ခုချိန်မှာဝိနည်းဒေသနာနဲ့ညီယဟန်မဖြစ်ဘူးပေါ့မိမိတို့ကြိုးစားရင်တော့မြတ်စွာဘုရားလက်ထက်ကဆိုရင်မျိုးသမီးတွေလည်းပဲယဟန်ဖြစ်권ရှိတယ်မျိုးသားတွေကတော့ခုချိန်ထိယဟန်ဖြစ်권ရှိတယ်ခုနောက်ပိုင်းမှာတော့မျိုးသမီးဘိက္ခုနီသာသနာဆိုတာကွယ်သွားတော့ယဟန်တော်မဖြစ်နိုင်တော့ပေါ့မျိုးသမီးတွေကအဲတုတ်တန်ကြီးနဲ့လှုပ်လို့ရှိရင်တော့တုတ်တန်ကြီးနဲ့ကြည့်ရင်တော့မျိုးသားပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်တန်ဃာတော်ပဲဖြစ်ဖြစ်ဒီယုံနဲ့နှစ်ပါးပေါ်မှာဆွဲလန်းမှုငါဥစ္စာလို့ဆွဲလန်းမှုမျက်နှာမှုမရှိဘူးဆိုရင်ဒီယုံနဲ့ရင်ပျက်စီးသွားလို့ရှိရင်လည်းပဲတရားသဘောအရာဖြစ်ပြီးရင်ပြက်တာပဲလို့သိအောင်ကျင့်ကြံကြိုးကိုအားထုတ်ပြီးတော့ဝမ်းနည်းပူဆွေးမှုမရှိဘူးဆိုရင်ဒါယဟန်လို့ခေါ်တယ်ဆိုမြတ်စွာဘုရားကအဲ့ဒီပင်ဆက်ကဒါယကပုံနာဇနီးမောင်နှံကိုခေါ်ကြလိုက်တာအဲ့ဒီပုံနာဇနီးမောင်နှံကအဲ့ဒီတရားဝဲပြီးမှဥပဒနာဒေဒနာဉာဏ်ကိုလိုက်ပြီးတော့ဝိပဒနာရှုလိုက်တာခေါင်းကြီးတို့အနာဂမ်မိမဲ့အနာဂမ်မိဖို့မျက်မှောက်ပြုပြီးအနာဂမ်ရိယာတတိယမဲ့တတိယဖို့ကိုရာသွားတဲ့အရိယာပုဂ္ဂိုလ်တွေဖြစ်သွားပါတယ်ဒါလေးကိုခေါင်းကြီးကနောက်ပိုင်းကျအကျေပြန်ပြီးတော့ဟောပေးမယ်ခုနကသောသောပြောတယ်လို့ပေါ့နော်တရားဓမ္မတွေအနေနဲ့ကတော့ယဟန်ဆိုတာတုတ်တန်နည်းအနေနဲ့ကိုယ့်ကိုယ်ကိုယဟန်နေလို့ကျင့်အောင်ကျင့်ကြံကြိုးကိုအားထုတ်လို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ကိလေသာတွေကုန်အောင်ကျင့်နေကိလေသာတွေနေပါအောင်နေထိုင်နေကိလေသာတွေနေပါအောင်ဒါနသီလဘာဝနာတွေကြိုးစားအားထုတ်တယ်။နောက်ဝိပဿနာတွေရှုပါများလာလို့ရှိရင်ငါးဆွဲတွေကင်းသွားတယ်။ငါးဆွဲကင်းပြီဆိုလို့ရှိရင်သူ့အတူယုံနံတဘာဝဖြစ်ပြီးတော့ပြက်တာပဲဆိုပြီးဒီယုံနံတွေပျက်စီးကနေတေကာနိကံမှာဝမ်းနဲ့ပူဆွေးမှုမရှိတော့ဘူးလို့အဲ့လောက်ထိကြင့်နိုင်လို့ရှိရင်အမျိုးသားတွေကိုလည်းပဲယဟန်လို့ခေါ်လို့ရတယ်တုတ်တန်ကြီးအဖြစ်။အမျိုးသမီးတွေကိုလည်းပဲယဟန်လို့ခေါ်လို့ရတယ်ဗာနီယာဖြစ်လည်းမင်းတုတ်တန်ကြီးအဖြစ်ခေါ်လို့ရတယ်တဏ္ဍာရရှင်မြတ်တွေကိုလည်းပဲဒီလိုကျင့်နိုင်တယ်ဆိုလို့ရှိရင်ဝိညာဉ်ဒေသနာအရယဟန်ဖြစ်ပြီးသားယဟန်တော်တဏ္ဍာရရှင်မြတ်တွေကတုတ်တန်ဒေသနာနည်းအရလည်းပဲယဟန်လို့ထပ်ပြီးတော့ခေါ်နိုင်တဲ့အတွက်နှစ်ထပ်ကွန်ယဟန်တော်တွေဖြစ်သွားနိုင်ပါတယ်အဲ့တော့ဒီနေရာမှာတို့တို့ဒီတရားကိုဘာဖြစ်လို့ဟောတာလဲဆိုတာဒါလေးကိုအကြောင်းအထုပ်ပတ်တွေဘုန်းကြီးနည်းနည်းပြောပြအောင်မယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တုန်းကတာဝတိမြို့မှာပင်ဆက်ကဒါယကပုံနာဆိုတာရှိတယ်သူမှလည်းပဲဇနီးဖြစ်တဲ့ပုံနည်းမနဲ့အင်းတော်တယ်ပေါ့သူကပင်ဆက်ကဒါယကလို့ပဲလူတည်များတယ်ပင်ဆက်ဆိုတာငါးမျိုးငါးစားအကဆိုတာဦးဖြားဖြားဒါယကဆိုတာလူလေးရှိတဲ့ပုဂ္ဂိုလ်တဲ့တရားတရားသိကောင်းတာပဲတရားတရားဘယ်လောက်ကောင်းလဲဆိုတော့ငါးမျိုးငါးစားသောဌာနတွေမှာဦးဖြားဖြားလူလေးရှိတယ်တဲ့ဒီလိုမလူလို့ရှိရင်သူ့မှာသိပြီးတော့စိတ်ထဲမှာသိပြီးတော့မငြိတတ်ဘူးပေါ့အဲ့ဒါကြောင့်မို့ဘုန်းကြီးတို့ငြင်းနေမဲ့ပျောက်ပြီးတော့ပင်ဆက်ကဒါယကပုံနာတမလို့ငါးမျိုးငါးစားသောဌာနတွေမှာဥပ္ပဖြာဖြာလူလေးရှိတဲ့ပုံနာဆိုရင်တစ်မျိုးလုံးသိကြရတယ်။အဲ့တော့ तू ကဘယ်နေရာတွေမှာဥပ္ပဖြာဖြာလူလေးရှိတယ်လဲဆိုတော့ तू ကတောင်တူလုံငန်းလှုပ်တာကိုတောင်တူလုံငန်းလှုပ်တော့ပထမလေဒီဘာဒီစိုက်ပြီးတဲ့အခါမှာလေဒီဘာဒီရင့်ကျက်လာပြီးမှဲ့လာတဲ့အခါမှာဇဗနန်ဒီအကုန်လုံးရင့်ကျက်ပြီးမှဲ့လာတဲ့အခါမှာမရိတ်ခင်မှာမလှုပ်လဲဆိုတော့အဲ့ဒီလေထဲမှာရှိနေတဲ့ဇဗနန်လေးတွေဂျုံလေးတွေကို तू ကကောင်းမေ့ဆိုတာလေးတွေကိုခူခိုင်းတယ်ရှိခိုင်းတဲ့အနံလေးတွေရိုက်ပြီးတော့ဆံဖြစ်ပြောင်းလဲပြုပြင်ပြီးတော့တန်ဃာတော်ရှင်မြတ်တွေဖျားမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုယာမှုစွမ်းတို့နောက်ပြီးတော့ငုကန နာဆွမ်းတို့မုံဆန်းတို့လုတ်ပြီးတော့ဥဖျားပြလှူတယ်တဲ့သူ့ရဲ့စကားတွေတနစ်တာဆိုက်ကျူးတတ်လို့လေထဲမှာရင်းချက်ပြီးဆိုလို့ရှိရင်မရိတ်ချင်မှာအဲ့ဒီလိုလှူလေးရှိတယ်အဲ့ဒါကိုလေဥအလှလို့ခေါ်ရပါတယ်ပါဠိလိုတော့ခက်တက်ကဒါနာပေါ့အဲ့ဒီလိုလေဥလူလိုလည်းပဲလှူရတာဝါဒနာပါတယ်တဲ့သူ့ရဲ့နှလုံးသားထဲမှာခံချက်ကဥဖျားပြပေးလို့ရှိရင်သူ့မတောင်းလည်းပဲဥဖျားပြကြိုးရတယ်နောက်ဆုံးခွန်ကြီးတို့တရားထုတ်ပြီးဥဖျားပြရနိုင်တယ်လို့သူယုံကြည်တာပေါ့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တုန်းကလည်းပဲအရှင်ကုန်တင်ညဆိုတာမထေရီပိဿဝဂီ၅ဦးထဲမှာမထေရီမြတ်စွာဘုရားကတကယ်တတော်အကြီးဆုံးဝါတော်အကြီးဆုံးဒီထက်မှာဤတည်းပေးထားတယ်တရားဦးပထမဆုံးရတယ်ဓမ္မစကြာမြတ်စွာဘုရားစဟောပြီဆိုရင်လူသားထဲမှာပထမဆုံးတရားဦးရတာကတရားထူးရတာကအရှင်ကုန်တင်ညပါအဲ့တော့ရှင်ကုန်တင်ညလည်းပဲဘာဖြစ်လို့ဒီလိုတရားဦးရတာလဲဆိုတော့သူကဟိုးဘဝတွေတုန်းကဦးဖျားဖျားလေးတွေလူလေးရှိတယ်ဆိုတာတမန်ကျောင်းသွားတွေ့ရတယ်ဒါကြောင့်ဒီပုံနာကလည်းပဲအဲ့ဒီဦးဖျားဖျားလေးတွေဒီလေထဲမှာရှိတော့လှူတယ်ဆိုတော့လေဦးအလှူပေါ့နောက်ဒုတိယဗာလှူလဲဆိုတော့ရာတက်ကဌာနတဲ့အစုအပုံဦးအလှူတဲ့နံပါတ်နဲ့အစုအပုံဦးလှူဆိုတာဗာပြောတာလဲဆိုတော့စဘာတွေဘာတွေရိုက်ပြီးတဲ့အခါမှာခွန်ကြီးတို့ရှေ့ခေတ်ကနေကြရတယ်ပေါ့နောက်ပြီးတော့စဘာတွေရိုက်ကြရတယ်ခုခေတ်မှာတော့စက်တွေနဲ့ပဲလှုပ်ကြတယ်အဲ့ဒီလိုနေပြီးတဲ့အခါမှာစဘာတွေပုံထားလိုက်တယ်ပုံထားတဲ့နေရာနေပြီးတော့စကားတွေနေပြီးတော့ပုံပြီးတဲ့အချိန်မှာကြီးမသွင်းခင်မှာသူ့စိတ်ထဲမှာလူချင်းစိတ်ပေါက်လာပြီးတော့တခါအဲ့ဒီစကားပုံကြီးတဲ့နေကောင်းပြီဆိုတဲ့စကားလေးတွေရေးပြီးတော့ဆောဆောကပြောတယ်လို့ပေါ့မုံဆန်းတို့ရာဂူဆွမ်းတို့ငုတ်ကနာတို့လုတ်ပြီးတော့တခါလှူလိုက်ပြန်ရောတဲ့အဲ့ဒါကိုခွန်ကြီးတို့အစုအပုံဘူးအလှူဆိုပြီးဒါကိုလည်းပဲသူကဝါဒနာပါလေးရှိတယ်။နောက်တတိယပါလဲဆိုတော့ကိုထက်ကဒါနာကြည်ဦးအလှူတဲ့အဲ့ဒီစကားတွေပုံပြီးတဲ့အခါမှာကြည်တဲ့ကိုသိမ့်လိုက်တယ်တဲ့ဒီလိုအဲ့ဒီတိမ့်ထားတဲ့ကြည်တွေရဲ့ဇဘာတွေကိုပထမဆုံးထုတ်တဲ့နေ့မှာလည်းပဲကြည်ကိုစပြီးတော့ဖွင့်တဲ့နေ့ပေါ့အဲ့ဒီဖွင့်တဲ့နေ့ကြည်တွေရဲ့ဇဘာတွေကိုပထမဆုံးထုတ်ပြီးတော့အသုံးပြုမဲ့နေ့မှာလည်းပဲဥဖျားဖျားနေတဲ့စောစောကလိုပေါ့ဇဘာတွေထုတ်ပြီးတော့ဆန်ဖြစ်တဲ့ပြုပြင်ပြောင်းလဲပြီးတော့ရာဂူဇွမ်းတို့မုံဆန်းတို့နုကနာဇွမ်းတို့လုတ်ပြီးတော့ကတ်လိုက်ပြန်ရယ်အဲ့ဒါကိုနံပါတ်3ကြည်ဦးအလူတဲ့ဒီအလူကိုလည်းပဲလူလေးလူသားရှိတဲ့နောက်စတုဒ္ဓဒါနာကဘာလဲဆိုတော့သူ့ရဲ့အဦးဖျားကုန်ပြီအက္ခဒါနာအိုးဦးအလှူတဲ့အိုးဦးဆိုတော့သူ့အိမ်မှာတစ်ခုခုချက်တယ်ပြုတ်တယ်လှုပ်ရှားတယ်ဆိုလို့ရှိရင်အဲ့ဒီကြက်တံနဲ့တပြိုင်နက်အလှူခံပုဂ္ဂိုလ်ကိုရှာတော့တာပဲတဲ့မလှူဘဲနဲ့သူကမစားဘူးတဲ့အဲ့တော့ချက်ပြုတ်ပြီးတဲ့အခါမှာကြက်တံနဲ့တပြိုင်နက်နောက်ဆုံးတော့ဘုရားဆန်းတော်တော့တင်လိုက်ပါပဲအဲ့ဒီလိုလှုပ်ပြီးမှစားလေးရှိတဲ့အတွက်အဲ့ဒီလိုလှုပ်လေးရှိတဲ့အတွက်အိုးဦးအလှူကိုလည်းပဲလှူလေးရှိတယ်တဲ့နောက်နံပါတ်5ပါလဲဆိုတော့ဘောဇနက်ကဒါနစာဦးစာဖျားအလူတဲ့ချက်ပြုတ်ပြီးလို့သူတို့စားတဲ့ချိန်မှာဇနီးမောင်နှံတယောက်စားတဲ့ချိန်မိသားစုစားတဲ့ချိန်မှာရှင်းနိုင်ပဲဖြစ်ဖြစ်ညနေပဲဖြစ်ဖြစ်ပထမဆုံးစားတဲ့ချိန်မှာဆိုလို့ရှိရင်ပါလို့တယ်စာဦးစာဖျားလေးတွေကိုမနေ့ကဆိုရင်တန်ခါတော်ရှင်မြတ်တွေကိုလောင်းလှူတယ်ညနေပိုင်းဆိုရင်နောက်ဆုံးတောင်းစာနေတဲ့ပုဂ္ဂိုလ်တွေကိုတောင်းမှာတွေ့လို့ရှိရင်လှူလိုက်သေးတာပဲတဲ့တန်ဃာတော်ရှင်ကြီးလည်းမတွေ့တောင်းစားတဲ့ပုဂ္ဂိုလ်လည်းမတွေ့တော့ဘယ်နဲ့လုပ်မလဲဆိုတော့အညီညာလေးမှရှိနေတဲ့ခွေလေးတွေကြောင်လေးတွေတိရိစ္ဆာန်လေးတွေကိုချကျွေးလိုက်သေးတာပဲအဲစာဦးစာပြအလူတဲ့အဲ့ဒီလိုအလူငါးမျိုးကိုလူတော့တောင်းထီမျိုးသူလူသားတွေကသူတို့သူ့ကိုနာမည်မခေါ်တော့ဘူးပေါ့ပင်ဆက်ကဒါရက်ကငါးမျိုးငါးစားသောဌာနမှာဦးဖျားဖျားလူလေးလူသားရှိတဲ့ပုံနာဆိုပြီးတော့သူ့ကိုလူသိများလာပါတယ်ဒါရီယာခွန်ကြီးတို့ကာလဌာနထဲမှာပါပါတယ်ကာလဒါနမှာဘုန်းကြီးတို့ပါလဲဆိုတော့ယာနီဒါနီနဝတတာနီနဝဖလာနီဒါနီပရမန်တိလဝန္တေသူပရိဋ္ဌာပေတိတဲ့စောစောကလို့ပေါ့တတိတဏ္ဍနေရဦးဖျားဖျားလူတယ်ကိုယ့်ရဲ့လာကတွေကပထမဆုံးရတဲ့လာကတနစ်တာအတွင်းမှာပထမဆုံးရတဲ့လာကတွေကခွဲပြီးတော့သင်္ကန်းလေးတစ်စုံကတ်တယ်ကိုယ်ဈေးရောက်တဲ့ထဲကပထမဆုံးရတာလေးတွေကိုစွတ်ပြီးတော့လှူတယ်ဒီတနစ်တာအတွင်းမှာပထမဆုံးရတာကိုမသုံးဘူးဆိုပြီးလှူတယ်ဒါကိုခွန်ကြီးတို့သူတော်ကောင်းတွေလှုပ်လေလှုပ်တာရှိတဲ့ကာလဒါနာ၅မျိုးထဲမှာတစ်ခုပါပါပဲကာလဒါနာဆိုတာလိုအပ်တဲ့အချိန်မှာလိုအပ်တဲ့နေရာမှာလိုအပ်တာကိုလှူတာပါပေါ်နေတဲ့နေရာမှာပုံဟောပြီးတော့လှူတာမျိုးမဟုတ်ဘူးတကယ်တန်ခါတော်ရှင်မြတ်တွေလိုတယ်လိုတဲ့နေရာမှာသွားပြီးတော့လှူတယ်ရှားပါတဲ့နေရာမှာလှူတယ်ခွန်ကြီးတို့စာတင်တိုက်တွေဆိုတာလည်းပဲဒီသဘောတွေပါတာပဲစာတင်တိုက်ဆိုတာကခွန်ကြီးတစ်ပါးကိုများများလှူတယ်ကျန်တဲ့တန်ခါတော်ရှင်မြတ်တွေရဲ့200ကျော်300 100စသည်ဖြင့်ပြီးခိုးနေကြတယ်အဲ့ဒီတန်ဃာတော်ရှင်မြတ်တွေအတွက်ဆရာတော်တွေကရတဲ့ပစ္စည်းတွေနဲ့တက်နေနေများမနှက်ခင်းဆိုရင်ပဲကုနဲ့ငံပြားရေးငပိရေးနဲ့ငပိချော်လေးနဲ့ဒါမျိုးလေးမျှတအောင်လုပ်ပေးနေရတယ်အဲ့တော့စာတင်တိုက်တွေမှာတော့ထိုက်တလောက်ရှားနေကြတာများတယ်အဲ့တော့စာတင်တိုက်တွေလိုက်ပြီးတော့ကြောင်းတိုက်မဆွဲဘဲနဲ့ကိုကြီးညူတဲ့နေရာမှာလှူတယ်ဆိုရင်ဒါတွေကလည်းပဲဒါတွေကကာလဒါနလိုအပ်တဲ့နေရာလိုအပ်တာလှူတာပဲ ဒါတွေဟာသူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်ကုသိုလ်တဲ့ပြောင်းပြန်ပြန်လိုက်ပေါ့မလိုအပ်တဲ့နေရာမှာပုံဟောပြီးတော့နာမည်ကြီးလို့လှူတယ်ပေါ်လွင်ခြင်းလို့လှူတယ်ဒါဆိုရင်သူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်ဒါကမဟုတ်ဘူးဆိုတဲ့အတိတ်တွေရပါတယ်ပေါ်ရသောသောနာကိတိဖြစ်သွားတဲ့နာကိမုန်တိုင်းတွေအဲ့ဒီနေရာမှာလိုအပ်တဲ့နေရာတွေမှာတန်ဃာတော်ရှင်မြတ်တွေရောဘုန်းကြီးတို့ကြောင်းပါဝင်ပေါ့နော်တနိုင်ငံလုံးရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုတက်တဲ့နေရာဝိုင်းလှူကြတယ်အဲ့တော့တကယ်လိုအပ်တဲ့နေရာမှာလိုအပ်တာလေးတွေလှူတာဒါကာလတန်တာသူတော်ကောင်းတွေလှုပ်လေလှူတာရှိတယ်ကုသိုလ်တဲ့ဒါကုလေးတွေကဘုန်းကြီးတို့တချို့နေရာတွေမှာနေမဲ့တန်ဃာကမရှိဘူးကြောင်းကြီးတွေကပိုနေတယ်ပေါ်နေတဲ့နေရာကိုတခါကြောင်းထက်ဆောက်တယ်ဆောက်ပြီးတော့လေတော်ကြီးတွေပိတ်ထားတယ်ဆိုရင်ဒါတွေကကာလတန်တော့ခေါ်နိုင်တော့ပါဘူးမလူအပ်နဲ့သွားပြီးတော့လူထားတဲ့သဘောတွေဖြစ်နေတယ်။ကိုလူတဲ့ပစ္စည်းကတကယ်တုံးကြမှာပို့ပြီးတော့ကောင်းတာပေါ့။ဒါလေးတွေကသူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်။ကိုလည်းပဲဒီပင်ဆက်ကတရားကပုံသားကြီးကအဲ့ဒီလိုကုသိုလ်တွေလှုပ်လေလှုပ်တာရှိတော့ကြာတော့သူ့ရဲ့နှလုံးသားထဲမှာကုသိုလ်လုပ်ဖို့ဆိုတဲ့စိတ်တွေရှိနေတော့ပါရမီတွေကတဖြည်းဖြည်းပြည့်လာတာပေါ့။ဒီဟာတွေကလည်းပဲဘယ်ဘဝစပြီးထုံခဲ့တယ်တော့မသိဘူးပေါ့နော်။ဒါတွေကဒီဘဝမှာစဖြစ်တာလည်းဟုတ်ချင်မှာဟုတ်မှာ။ရှိဘဝတွေကလေ့ကျင့်လေးတွေရှိနေတော့သေတဲ့အခါမှာဒီစိတ်ကလေးတွေပါလာတဲ့အခါမှာဘုန်းကြီးဒီစိတ်လေးတွေကကလေးဘဝကလေးကအရင်ဘဝကအတ္တကြီးတဲ့ပုဂ္ဂိုလ်ဆိုရင်ဒီဘဝမှာလူလာဖြစ်တယ်။အဲ့ဒီလိုကလေးမျိုးကြတော့လည်းပဲငယ်ငယ်လေးကငါရမငါစားရမအမိပါဘူးလည်းပဲမသိကိုယ့်အတွက်ပဲသိတယ်မရရင်ငိုမယ်ဆိုတဲ့ကလေးအတ္တကြီးတဲ့ကလေးလာဖြစ်တာပဲ။တကယ်လို့ဘဝတိုင်းဘဝတိုင်းမှာအနစ်နာခံတဲ့စိတ်တဲ့တော့ဘုရားနိုင်ငံရေးသမားတွေတချို့ဆိုရင်ဘုရားအောင်ဆန်းတို့လို့ဆိုရင်အနစ်နာခံတဲ့စိတ်တည်းရတဲ့ခွင့်ရမရှိဘူးပေါ့ဒီလိုစိတ်သက်တည်းနဲ့တန်တီတဲလာတဲ့ကလေးလေးရဲ့သေသွားပြီးနောက်ဘဝရောက်တဲ့လူဖြစ်တယ်ဆိုရင်ပဲငယ်ငယ်လေးတွေကငါအတွက်နဲ့မိဘစိတ်မစင်းရဲပါစေနဲ့ငါအတွက်နဲ့ငါရဲ့မိဘငါစိတ်ချမ်းသာအောင်ဘယ်လိုလုပ်ပေးရမလဲဆိုပြီးတော့မွေးကလေးရဲ့ပေးဆက်ခြင်းနဲ့စိတ်ကလေးတွေနဲ့မွေးလာပါတယ်ဒါကြောင့်ဘုရားတို့လောကမှာသေရတာဘာမှမဆန်းပါဘူးသေပြီးတဲ့နောက်ဘုရားတို့သောသောကလူစိတ်ကောင်းစိတ်မြတ်လေးပန်းချိုင်ပြီးဆိုရင်ပါရမီတွေပြည့်ဖို့ဆိုတာဘာမှမခက်တော့ခုလေးပဲဒီပင်ဆက်ကတည်းကပုံနာဘဝဘဝကသူပါရမီတွေပါခဲ့ပါလိမ့်မယ်အမြဲတမ်းကိုကဥပ္ပာပြားလေးပဲပြီးရှင်နေဥပ္ပာပြားဆိုတာလူတိုင်းလူတိုင်းကိုပဲသုံးကျင်တာပေါ့ပထမဆုံးရတဲ့လာကကိုပဲသုံးဆွဲကျင်လိုက်တာပဲဒါလူတွေရဲ့အတ္တသိကြီးတာပဲသို့တော့ဒါလေးတွေကိုကျင့်ပြီးတော့ပထမဆုံးရတာလေးတွေကိုသီလသမာဓိပညာရှိတဲ့တန်ဃာတော်ရှင်မြတ်တွေလူမယ်ဆိုတော့စိတ်ကလေးရထုံတာတော့ဒီဘဝမှာလည်းပါရမီရတော်တော်ပြည့်လာတော့မြတ်စွာဘုရားကတဏှိတော်ခါမှာနန္ဒလင်းအားကြီးမှာဗုဒ္ဓဆက်ကုနဲ့လောကကြီးကိုကျွတ်ထိုက်ကြတဲ့တတ္တဝါတွေငါဘုသူ့ကိုတရားဟောရမလဲလို့ကြည့်လိုက်တဲ့အခါအဲ့ဒီပင်ဆက်ကတိုင်ကပုံနာဉာဏ်ကုန်ချက်ထဲမှာပေါ်လာတယ်။အော်သူတို့ဇနီးပေါင်တန်းစီငါသွားလို့ပြီးတော့တရားဟောလို့ရှိရင်တော့သူတို့တရားသူတရားမြတ်တွေရလိမ့်မယ်။ဒါပဲပေါ့မြတ်စွာဘုရားရဲ့ဉာဏ်ထဲမှာထင်တယ်ဆိုတာလည်းပဲအလကားပုဂ္ဂိုလ်တွေမထင်ဘူးနော်တကယ်ကုသိုလ်တွေနဲ့စိတ်သက်တွေမြင့်မြဲပြီးတော့ပါရမီတွေပြည့်ပြည့်လာတဲ့ပုံကိုယ်တွေဟာမြတ်စွာဘုရားဉာဏ်ထဲမှာလာပြီးပေါ်ပြီးတော့တရားဟောလိုက်တဲ့အခါကြွတန်းဝင်သွားတာသူ့လိုကိုယ်လိုစိတ်သက်ညံ့နေတဲ့ပုံကိုယ်အများတန်းကိုယ်ကယုံကြည်တဲ့ဘက်ကကြီးပဲအသာဆန်းကျင်တဲ့ဘက်ကကြီးပဲစိတ်မိုက်စိတ်ရိုင်းတွေအကုသိုလ်တွေများနေတဲ့ပုံကိုယ်တွေကမြတ်စွာဘုရားနဲ့ကပ်နေပြီးမဲ့မြတ်စွာဘုရားဉာဏ်ထဲမှာပေါ်လို့ထုံးစံမရှိဘူးမြတ်စွာဘုရားနဲ့ဝေးနေပြီမဲ့လို့ပါရမီပြည့်လာတဲ့ပုဂ္ဂိုလ်စိတ်ကောင်းစိတ်မြတ်ရှိတဲ့ပုဂ္ဂိုလ်ကြတော့ဉာဏ်ထဲမှာပေါ်လာတော့မြတ်စွာဘုရားဘလောက်ပဲဝေးဝေးသွားပြီးတော့တရားဟောတာပဲပါရမီမရှိတဲ့ပုဂ္ဂိုလ်စိတ်တည်းရဲ့ကိလေသာတွေနဲ့သိပြည့်နေပြီးတော့အတ္တကြီးပြီးငါအတွက်ငါအတွက်ဆိုတဲ့ပုဂ္ဂိုလ်မျိုးကမြတ်စွာဘုရားသင်္ကန်းနာဆွဲလိုက်တော့မှမြတ်ကျွတ်တန်းမဝင်နိုင်တဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားဉာဏ်ထဲမှာထင်လို့မရှိခုလည်းပဲပင်ဇက်ကတည်းကပုံသားကြီးရဲ့ဉာဏ်ထဲမှာမြတ်စွာဘုရားရဲ့ဉာဏ်ထဲမှာထင်လာတော့မြတ်စွာဘုရားတရားဟောလို့ရှိရင်တော့အကျိုးထူးမယ်လို့မြင်တော်မူတော့အဲ့ဒီနေ့မြတ်စွာဘုရားကရဟန်းတော်တွေနဲ့အတူဆုံးခံမကြွတော့ဘူး။တပါးတဲ့ကဏ္ဍကတိပိတ်တော်မူပြီးတော့နေခဲ့တယ်။အဲ့တော့ရဟန်းတော်တွေကလည်းမြတ်စွာဘုရားကနေ့တပါးတဲ့ကြွလိုက်မယ်အကြောင်းရှိလိမ့်မယ်ဆိုပြီးဆုံးခံကြွတော့မြတ်စွာဘုရားလည်းပဲပုံနာထင်းထင်းစားတဲ့ချိန်ကြတော့အဲ့ဒီပုံနာရဲ့အိမ်ကိုတန်တန်းမှတ်မှတ်ကြွပြီးတော့ဆုံးခံကြွတော်မူတယ်။ဆုံးခံကြွတော့အဲ့ဒီအချိန်မှာပုံနာကထင်းထင်းစားနေတယ်။ပုံနေမကြီးကလည်းပဲရက်ခတ်ပေးနေတယ်ဆိုပါစို့။အဲ့တော့ပုံသားကြီးကဝင်းတကားဘက်ကိုကြောပေးပြီးတော့သူ့ရဲ့အိမ်ဘက်ကိုမျက်နှာမူပြီးတော့ထမင်းစားနေတဲ့အချိန်မြတ်စွာဘုရားကတပိတ်တော်ကိုပွေးပြီးတော့အဲ့ဒီနေရာမှာအိမ်ပေါက်မှာဆွန်သွားရက်တယ်ဆွန်သွားရက်တော့ပုံနှင်းမကြီးကအိမ်ပေါက်မှာမျက်နှာပြုထားတာဆိုတော့ပုံသားကြီးနဲ့မျက်နှာချင်းဆိုင်ထိုင်နေတော့မြတ်စွာဘုရားဆွန်ခံလာရက်တာမြင်တော့သူ့စိတ်ထဲမှာထိတ်ခနဲဖြစ်သွားတယ်ဘာလို့လဲဆိုတော့သူ့ရဲ့ခင်ပွန်းဖြစ်တဲ့ပုံသားကြီးကတရားတရားတိတ်ကောင်းတယ်ငါမျိုးငါသားတို့နေရာတွေမှာမလူပဲစားဖို့မစားတာအမြဲတမ်းလူပြီးမှစားလို့ရှိတယ်သူများကိုအမြဲတမ်းပေးချင်စိတ်ရှိတယ်အမြဲတမ်းဆွန့်လွတ်ချင်စိတ်ရှိတယ်အနစ်နာခံချင်စိတ်ရှိတယ်ပေါ့အဲ့တော့တကယ်လို့များပုံသားကြီးသိသွားလို့မြတ်စွာဘုရားကိုဒီစားနေတဲ့ဆွန်ခြင်းတွေအကုန်တောင်းလိုက်လို့ရှိရင်ငါပြန်ပြီးတော့ချက်ရလိမ့်မယ် ငါလည်းပြန်ပြီးတော့မချက်နိုင်ဘူးလို့တွေးပြီးတော့တရားတရားနဲ့တော့ပြန်ချက်ရမှာဟုတ်ကြောက်နေတယ်ကြောက်တော့သူကဘာလုပ်လဲဆိုတော့ထပြီးတော့ပုံနာနောက်ကသွားပြီးတော့မက်တက်ရက်တယ်မြတ်စွာဘုရားကိုပုံနာတကယ်လို့များလှည့်ကြည့်ရင်လွယ်တယ်ဘူးမမြင်အောင်ဆိုပြီးပုံနာနောက်ကနေရက်ပြီးတော့နေတယ်တော်တော်လေးကြာတော့မြတ်စွာဘုရားအိမ်ပေါက်မှာကြွသွားပြီလားမကြွသေးသွားသေးဘူးလားဆိုတာလှမ်းပြီးတော့မျက်စောင်းလေးထိုးကြည့်လိုက်တော့မြတ်စွာဘုရားကစွန့်ခံရက်မြဲပဲရက်နေတယ်အဲ့တော့ပုံနှင်းမကြီးစိတ်ထဲမှာဘလောင်ဆူးနေတာပဲသမင်းလည်းပဲထက်ချေရမှာကြောက်တယ်။မြတ်စွာဘုရားကိုကတော်ဆုံးလို့ပြောလိုက်ရင်လည်းပုံနာကြီးတိသွားရင်မလွယ်ဘူး။အဲ့တော့ तू ကပုံနာကြီးမကြောက်နောက်ဆုံးတဲ့ပြီတူတူလေးပဲမြတ်စွာဘုရားကြောက်ကတော်ဆုံးမှာဘုရားလို့တူတူလေးပြောလိုက်တယ်။တူတူလေးပြောလိုက်တော့ तू ကမြတ်စွာဘုရားကဘာလုပ်တော်မူသလဲဆိုတော့ကောင်းကျင်းပြလိုက်တယ်တဲ့။မကြောက်ဘူးဆိုတဲ့အတိတ်ပဲမျိုးနဲ့ဒီနေရာမှာဘုန်းကြီးတို့မြတ်စွာဘုရားမကြောက်တာဟာဆုံးလို့ခြင်းလို့မဟုတ်ပါဘူး။ဆုံးရင်လို့ခြင်းလို့လည်းမဟုတ်ပါဘူးမြတ်စွာဘုရားကိုကံနဲ့နဲ့ဒီပြန်မာတွေလူတွေပေါ်ပါတယ်သို့တော်မြတ်စွာဘုရားဟာတရားကြီးရမယ်အရင်ဒီတရားကြီးရပြီလို့ရှိရင်ဒီပုံနာဇနီးမောင်နှံဟာအပေတဲ့သားကလွတ်ပြီးတော့နိဗ္ဗာန်ကိုမြတ်မောက်ပြီးမယ်ရေတန်တရာဆင်းရဲချုပ်ငိမ့်မယ်ရေတကယ်အင်မတန်ကြီးမားတဲ့အကျိုးကိုမြင်ပြီးတော့ဒုက္ခခံပြီးတော့တရားဖြစ်ပါလေရဲ့ကတော်ဆုံးလို့လျှောက်တာကိုပဲမသွားနိုင်ဘူးကောင်းကင်ပြလိုက်တော့ပုံတိမကြီးကလည်းပဲဘာသဘောပေါက်သွားတယ်လဲမသိဘူးသူသဘောပေါက်တာကတော့သုံးလောကဒေါတာမြတ်စွာဘုရားဆိုတဲ့ပုဂ္ဂိုလ်ကကတော်ဆုံးမှာဆိုတာတောင်မှပေးပြီးတော့ကတ်ရက်နေတယ်ဆိုသူစိတ်ထဲမှာရင်ရှင်တလို့ဖြစ်လာတာနဲ့အော်ဟစ်ပြီးတော့ရေးလိုက်တယ်တဲ့သူမြတ်စွာဘုရားလိုပုဂ္ဂိုလ်မျိုးကဆုံးကတော်ဆုံးတာဆိုတာကိုကောင်းကျင့်ပြတော့လို့မြင်ဘာလို့လူချင်တာလဲလို့သူစိတ်ထဲဖြစ်မလားမပြောတတ်ဘူးအဲ့ဒါနဲ့ရင်ရှင်စိတ်ပေါက်တာနဲ့အကျယ်ကျယ်ကြီးယူလိုက်တဲ့အချိန်မြတ်စွာဘုရားလည်းရောင်ကြီးတော်တွေကိုလှုပ်လိုက်ရတဲ့အချိန်မှာပုံသားကြီးကသူ့ရဲ့အိမ်ထဲမှာထမင်းစားရင်းနဲ့ပုံလေးမကြီးရေးလိုက်တာကိုလည်းပဲသိလိုက်တယ်ကျောင်းကြီးတော်တွေကိုလည်းပဲဖုံးညော်လိုက်ရတော့နောက်လေကြည့်လိုက်တော့မြတ်စွာဘုရားကိုတွားတွေ့တော့ပုံကြီးမကြီးကိုသူကဘာပြောတယ်လဲဆိုတော့ရှင်မတဲ့တင်းကငါ့ကိုဖျက်ဆီးလိုက်တာပဲတဲ့မင်းသားငါတို့အိမ်ပေါက်မှာလာပြီးတော့ရက်နေတာကိုငါ့ကိုမပြောချင်းအပြင်တင်းကတကယ်ဝန်လေးတဲ့ကြီးကျယ်တဲ့အမှုကြီးကိုတင်းကျူးလွန်လိုက်တာပဲလို့ဒီလိုမျိုးပြောလိုက်တယ်ဆိုတော့သူ့ကိုဖျက်ဆီးလိုက်တယ်ဆိုတာသူဟာကုသိုလ်တွေအများနဲ့လိုချင်တယ်သူ့ကုသိုလ်တွေကိုမရအောင်လုပ်တာသူ့ကိုဖျက်ဆီးတဲ့သဘောပဲခေါင်းကြီးတို့နောက်ပြီးတော့မင်းသားအိမ်ပေါက်ရက်နေတာဆိုတော့ပုံသားကြီးကမြတ်စွာဘုရားကိုမင်းသားလို့ကသူကဒီထဲမှာတုံ့နှုံထားတာတွေ့ရတယ်။မြတ်စွာဘုရားဘုန်းကြီးတို့တောတော်ဒနာမင်းကြီးရဲ့သားတော်စကြဝဠာမင်းဖြစ်လောက်တဲ့ဇုံရီဥပ္ပိပိုင်ရှင်။အဲ့တော့မင်းဖြစ်ကိုစွန့်လို့ပြီးတော့တောထွက်သွားခဲ့တယ်ပေါ့။တောထွက်ပြီးတော့ဘုရားဖြစ်တော့သူကမင်းသားလို့ပဲစိတ်ထဲကနေပြီးတော့ခေါ်နေတာပဲ။အဲ့တော့မင်းသားအိမ်ပေါက်ရက်နေတာကိုငါမပြောတာတင်ကြီးလေးတဲ့ဝန်ကြည့်လေတဲ့အမှုကြီးကိုတင်ကျွလွန်လိုက်တာပဲလို့သူ့ရဲ့ဇနီးကိုပြောဆိုပြီးတော့စားမဲ့စားခြင်းမွက်ကြီးကန်ပြီးတော့မြတ်စွာဘုရားရှိတဲ့အိမ်ပေါက်ကိုတွားတယ်။တွားပြီးတဲ့အခါမှာမြတ်စွာဘုရားကိုသူကလျှောက်တယ်မြတ်စွာဘုရားတဲ့တပည့်တော်ဟာငါးမျိုးငါးစားသောဌာနတွေမှာတပည့်တော်ဟာဦးဖျားဖျားလှူပြီးမှပဲတပည့်တော်စားလိမ့်ရှိပါတယ်ဘုရားတဲ့ခုတော့တပည့်တော်ရဲ့ခြင်းမွက်ဟာတဝက်စားပြီးတော့တဝက်ပဲကျန်ပါတော့တယ်အဲ့တော့မြတ်စွာဘုရားဘုရားတပည့်တော်ရဲ့ကြံတဲ့တဝက်ဆန်းကိုရှင်ဖျားလှုပ်ခံပါသလားလို့ဒီလိုတိတ်တိတ်မေးလိုက်တယ်။မေးလိုက်တော့မြတ်စွာဘုရားငါတို့ယဟန်တော်တွေဆိုတာတဲ့ဦးဖျားဖျားလည်းပဲအလှုပ်ခံတာပဲ။အလေထဝက်ကဝက်ပြီးတော့တဝက်ကြံတာကိုလည်းပဲအလှုပ်ခံတာပဲ။နောက်ဆုံးထမင်းလုပ်ထမင်းစားနေတဲ့ရဲ့နောက်ဆုံးထမင်းလုပ်ကြံတော့တယ်။အဲ့ဒီအကျဉ်းကြံဖြစ်တဲ့ထမင်းလုပ်ကိုလည်းပဲငါတို့အလှုပ်ခံတာပါပဲလို့မြတ်စွာဘုရားကမိန့်ကြားတော်မူလို့တဲ့အနေနဲ့ဒီကာတာလေးကိုမိန့်ကြားတော်မူလိုက်တယ်။စေတကတော်မိဇာတော်ဒေတာတော်ဝါပိဋံလပိဋ္ဌပရတတုပစီဝီနာလန္ထုတုံနောပိနိပိဇာဝါရီတံဝါပိဓိတာမုဏိဝေရယံတိတဲ့ခုနလိုထိတ်တဲ့ရတဲ့ဒီဂါထာလေးကိုမြတ်စွာဘုရားကသူ့ကိုခေါ်ကြားလိုက်တယ်ပရတတုပစီဝီသူတော်ဘာတို့ပေလူရသောပစ္စည်းကိုမိ၍တမွေရခြင်းရှိသောယဟန်တိယံပိဋံကျင်စွာဘုရားကတော်ဦးဖျားမှ၎င်းမေဇာတော်လေထဝက်မှ၎င်းတေတာတော်အကျဉ်းကျင်မှ၎င်းလက်ထာရယူဝါရခြင်းကြောင့်အတဏ္ဏဝမိမိကိုလက်ဂျံပိန်တန်ခြင်းဆွမ်းကိုလပိဋ္ဌရရာဤတံပိန်တန်ထွေဆွမ်းကိုအကတောဥပြမှလက်ထာရယူဝါရခြင်းကြောင့်အတဏ္ဏဝမိမိကိုသော၎င်းတာယကံဝါလူရှင်တကာတကမှာပေါ့ကိုသော၎င်းထုတုံချီးမွမ်းခြင်းကနာလံမထိုက်တေတာတော်ကျဉ်းကျင်မှလက်ထာရယူဝါရခြင်းကြောင့်ဒါယကံလူရှင်တကာတကမအပေါင်းကိုနိပိဇာဝါရီနှိမ့်ချ၍ပြောဆိုလို့ရှိသည်နောဟောတိမဖြစ်တံဝါထိုပုဂ္ဂိုလ်မျိုးကိုလိဒေရာဖျားသာတာပညာရှင်များတို့သည်ငုနေမုနိဟူ၍အတိဉဏ်ရှိတဲ့ယဟန်တော်ဟူ၍ဝိရိယံတိတိကြပေကုန်၏အတိမတ်တိကြပေကုန်၏ ဤဒီသူဘဂဝါတုံလောကဒုဒ္ဒရှင်တော်မြတ်ဗျာတိအဝောစာကရုဏာရှိသောပညာအဖြင့်မိန့်ကြားတော်မူခဲ့ပါသည်တည်းမြတ်စွာဘုရားဆိုလိုတာကပုံနာတဲ့ရှင်ဟတော်တွေဆိုတာသူတော်ဘာတို့မှီပြီးတော့သူတော်ဘာတို့ပေးလျက်တဲ့ပစ္စည်းကိုမှီပြီးတော့အသက်မွေးရတဲ့ပုံကိုယ်တွေတဲ့ဒါကြောင့်ဘုန်းကြီးတို့အင်္ဂုတ္တရနိကေတတဓမ္မတုတ်မှာမြတ်စွာဘုရားကပါဟောခဲ့တယ်လေဆိုတော့အဲ့ဒီ၁၀ပါးထဲမှာရှင်ဟန်တွေနေတိုင်းနေတိုင်းရှင်ကျင်ရမယ့်တရား၁၀ပါးထဲမှာပထမတရားကဝေဝန္တိယံမိအေစုပကတောတိပပဇိတိနာပိဏံပစ္စဝကိတဗံအဟံဃာတိဝေဝန္တိယံပေါ်ပြန်သောဆင်ရှိသူဖြစ်သူအေစုပကတောကဲ့ရောက်ရသည့်အမိဖြစ်ပါတကားတဲ့အဲ့တော့မြတ်စွာဘုရားရှင်ကျင်ရမယ့်တရားတွေထဲမှာငါအစင်းပေါက်ပြန်တဲ့အဖြစ်ကိုရောက်နေတယ်ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့လူတွေဆိုလို့ရှိရင်ဆံပင်လေးတွေခုခေတ်မှာဆိုလို့ရှိရင်ပို့ပြီးတော့တောင်းဆံပင်နဲ့ပတ်သက်ပြီးတော့တနေကြရတာပဲအနေတွေဘာတွေတောင်းဆိုးကြရတာရဟန်းတော်တွေတာမနေတွေကြတော့ကရုံးတုံးလိုက်ရတယ်အဲ့တော့လူတွေနဲ့မတူတဲ့ဇပင်နဲ့ဆိုရင်တော်တော်တန်တန်ဟာလှနေကြတာပဲအဲ့ကရုံးတုံးလိုက်တဲ့အခါမှာတော်တော်တန်တန်လှတဲ့ပုဂ္ဂိုလ်ပဲကရုံးတုံးလိုက်ရင်အရှင်ဟာတမျိုးဖောက်ပြန်သွားတတ်တယ်ဒါမျိုးပြောတယ်ငါအဲ့ဒီလိုအရှင်းဖောက်ပြန်နေတဲ့အဖြစ်ကိုရောက်နေတယ်။နောက်ပြီးတော့အတုံးဆောင်နေကြည့်လို့ရှိရင်လည်းလူတွေမှဆိုရင်အဝတ်စားကြည့်လိုက်။အမျိုးမျိုးဝင်နေကြတာပဲ။ဒီဟာမျိုးနဲ့လှတယ်၊ဟိုဟာမျိုးနဲ့လှတယ်၊ဒီပုံစံနဲ့လှတယ်၊ဒီအဝတ်စားနဲ့လှတယ်၊ဒီအကြောင်းနဲ့လှတယ်၊အဝတ်စားနဲ့ပတ်သက်လို့လူတွေမှမျိုးမျိုးဝတ်ပြီးနေတန်ခါတော်ရှင်မြတ်တွေမှဒီအကြောင်းနဲ့ဝတ်ရပါတယ်။ဒီအကြောင်းကိုပဲခေါင်းကြီးတို့ဝတ်ပြီးတော့ဆင်ကျင်ရသေးတယ်။ငါအဆက်ကြောက်ပုံသွားနိုင်ဖို့အတွက်ဒီအဝတ်ကိုဝတ်ပါတယ်။နောက်ပြီးတော့အချမ်းပူစားတဲ့ဇာတိဥဒ္ဒတန်ကြီးခံနိုင်မှုဒီအဖို့ကိုဝတ်ပါတယ်။မှတ်ချင်စားတဲ့တတ္တဝါတွေရဲ့တွေ့ထိကိုခံနိုင်ခြင်းရှိပြီးကျမ်းမာရေးကောင်းအောင်ဒီအဖို့ကိုဝတ်ပါတယ်။ဒါမျိုးမျိုးဆိုပြားရှင်းရှင်းပေးပါတဲ့။အဲ့တော့လူတွေမှာတော့ဝတ်လိုက်တာပုံစံမျိုးစုံနဲ့ဘယ်လိုမျိုးနဲ့လှမလဲ။တန်ခါတော်ရှင်မြတ်ကြီးအဓိကအဆက်ကြောက်ဖုံးလွှမ်းမှုဝတ်တာ။ဇာတိဥဒ္ဒတန်ခံနိုင်မှုဝတ်တာ။မှတ်ချင်စားတဲ့တတ္တဝါတွေရဲ့အန္တရာယ်တွေကိုကာကွယ်ပြီးတော့ကျမ်းမာရေးကောင်းအောင်ဝတ်တာ။ဒါမျိုးမြတ်စွာဘုရားရှင်ခြင်းပေးပါလို့မြတ်စွာဘုရားမိန့်ကြားတော်မူခဲ့တယ်။အဲ့တော့အဝတ်အချင်းကြည့်လိုက်လို့ရှိရင်တန်ခါတော်ရှင်မြတ်တည်းရဲ့အဝတ်ဟာဘာမှတာယာစရာမရှိဘူး။အမြဲတမ်းဒီအကြောင်းပဲ။နောက်ပြီးတော့စာရေးကြည့်လိုက်။စာရေးမှလည်းပဲဘုံကံလေးရှိရင်တရားတော်မတရားလိမ့်မယ်။ဘုံကံမရှိရင်ကိုယ့်အကိုဆုံးခံစားပြီးတော့ရှားတာနဲ့မတည့်တည့်တဲ့ဒါနဲ့ပဲဖုံးပြရတယ်။လူတွေမှာအမျိုးမျိုးဆိုင်နေပါတွေသွားစားလို့ရတယ်။အဲ့တော့ဒါကလည်းပဲစားတော့နဲ့ပတ်သက်လို့လည်းပဲဖောက်ပြန်နေရတဲ့သဘောပဲ။ပုံမှန်မဟုတ်ဘူး။ဒီကြတော့လေဘုံကံရှိလို့ကြောင်းနေပါလေလာပြီးတော့ခုခေတ်ကမြန်မာနိုင်ငံတရားတရားကောင်းလို့ဘုန်းကြီးတို့အိန္ဒိယနိုင်ငံတွေပါဒီမှာဆိုလို့ရှေးခေတ်ကတန်ဃာတော်ရှင်မြတ်တွေတစ်ပင်အောင်နေကြတာဒီအများကြီးရှိပါတယ်အဲ့တော့နေရေးကြည့်လို့ရှိရင်လည်းပဲအဲ့ဒီခေတ်တန်ဃာတော်ရှင်မြတ်တွေဟာလူတွေလောက်ရှင်တန်းမမြင်ဘူးဆေးပစ္စည်းကြည့်ရင်လည်းပဲဘုံကံမရှိလို့ရှိရင်ကိုရှိတာလေးနဲ့နေရတယ်လူတွေမှစီပွားရေးလုပ်ရင်လုပ်တယ်လို့ပြည့်စုံတယ်ပေါ့အဲ့တော့ဒါမျိုးဖောက်ပြန်တဲ့အစင်ရှိသူရဲ့အဖြစ်တို့ပရိက္ခရာအပြင်အသုံးဆောင်အပြင်လည်းဖောက်ပြန်တဲ့အဖြစ်တို့ငါကြောက်နေရပါလားလို့မြတ်စွာဘုရားကရှင်းရှင်းပေးပါတဲ့ဒါမှယဟန်တန်ဃာတွေကမာမနာတွေကင်းပြီးတော့ကုသိုလ်တရားတွေဖြစ်ပွားမှာတဲ့နောက်တစ်ချက်ကဘာလဲဆိုတော့ပရာပရိဝရမင်းဇီဝိကာတိပပစီတေနာပိဏံပစ္စဝကိတဗံမေငိုင်းဇီဝိကာတမွေမူတိပရာပရိပတ္တာသူတစ်ပါးတို့၌ဆက်ဆက်နေပါရကဤဒီအကြောင်းကိုပပစီတေနာသာသနာဝန်တန်ယံတာမဏေတိအဘိနန်းနေစဉ်မပြပစ္စဝကိတဗံဆင်ခြင်းတင့်ဆင်ခြင်းတိုက်ပါသည်တဲ့ဒုတိယဘာလဲဆိုတော့ကိုယ့်ရဲ့ပစ္စည်းလေးပါဥပမာဖြင့်ခဏိဆွန်ကတ်တယ်တရားဓမ္မတွေစေနာရှိတို့ကောင်းကောင်းကတ်ပြီမြဲဒါကိုယ့်ရဲ့ချွေးနှဲစာတခုမှမပါပါဘူးတရားဓမ္မတွေလှူမှရတဲ့ပစ္စည်းကိုယ့်မှာမမာနတက်เสียမှာမပါဘူးကြောင်းကြီးတွေလည်းဘယ်လောက်ပဲကောင်းကောင်းလူတွေလှူမှရတဲ့ပစ္စည်းကိုယ့်ရဲ့ချွေးနှဲစာနဲ့ရတဲ့ပစ္စည်းမဟုတ်မာနမာနတက်เสียမရှိပါဘူးနောက်ပြီးတော့ဆေးပစ္စည်းတို့လည်းဘယ်လောက်ပဲကောင်းကောင်းလူတွေလှူမှဖုံးပေးရတာပဲလူတွေနဲ့ဆက်ဆက်နေတာကိုယ်ပိုင်ပစ္စည်းအစစ်မှန်တယ်မဟုတ်ဘူး။ဒါကြောင့်ဒီပစ္စည်းလေးကတရားတော်မတွေနဲ့ဆက်ဆက်နေတာလို့အမြဲဆင်ခြင်ပေးပါတဲ့။အဲ့ဒီလိုဆင်ခြင်နိုင်လို့ရှိရင်ပစ္စည်းကိုလည်းပဲတန်ဖိုးထားသွားတယ်။မာမနဒေါသတွေလည်းပဲကင်းသွားပါတယ်။ခုလည်းပဲမြတ်စွာဘုရားကရှင်ဟန်ဆိုတာတဲ့သူတစ်ပါးကိုမှီတဲ့သူတစ်ပါးတို့မှုတဲ့ပစ္စည်းကိုမှီပြီးတော့အသက်မွေးနေရတာ။ဒါကြောင့်မို့အူဖျားလေးလှူလိုက်လို့ကောင်းကောင်းမွန်မွန်လေးလှူလိုက်လို့ရှိရင်လည်းပဲငါဘုံကံကြီးမားတယ်လို့ကိုယ့်ကိုယ်ကိုခြေဖျားမထောက်နေတယ်။အတကရကမာရီကိုလည်းပဲသွားပြီးတော့ဟာဒါမျိုးလေးလှူဖို့ရတယ်။ဒါကဦးမင်းကတိတ်ကြိုက်တာစသည်ဖြင့်တကမာရီလည်းသွားပြီးတော့နောက်ထပ်လှူခြင်းအောင်မမြောက်ပင့်နေတဲ့။ကိုလည်းပဲငါဘုံကံကြီးမှလိုက်တာဆိုပြီးတော့သွားပြီးမြောက်မသွားနေတဲ့။နောက်ပြီးတော့တကရကမာရီရဲ့အညံစားလေးတွေလှူတယ်။ ကိုကကောင်းလာစားတဲ့တရားဓမ္မတွေလည်းရှိမှာပေါ့လှူတော့ကြအញ្ញံသာလှူတဲ့ပုံကူလည်းရှိမှာပေါ့အဲ့ဒီလိုလှူလို့ရှိရင်လည်းသွားပြီးတော့နှိမ့်ချပြီးတော့တရားတရားလည်းမွဲလိုက်တာသွားမလုံနဲ့ဒါကြီးကကိုယ့်ပစ္စည်းမဟုတ်ဘူးတဲ့ရဟန်းဆိုတာအဲ့ဒီလိုသဘောမျိုးရှိတယ်တဲ့ဇေရကတော်မေဇာတော်ဒေတာတော်ဟာပိဏံလပိဒပရဒတုပဇီဝီနာလန္ထုတုံတော်ပြီမိပဇဝါရီတန်ဝါပိတိရာမုဏိဝေရယံတီတဲ့အဲ့ဒီလိုဥပ္ပယပြကြလည်းပဲကုက္ကုလည်းပဲဆောင်ကြွားဆောင်ကြားမလို့တခါတကမတွေကိုလည်းပဲနောက်ထပ်လူကျင်အောင်မမြောက်ပင့်အကျဉ်းကျန်နေအညံစားတွေရပြီမဲ့လူတွေကိုသွားပြီးတရားတရားမွဲလိုက်တာသွားပြီးတော့နှိမ့်ချမပြုံးအဲ့ဒီလိုပုဂ္ဂိုလ်မျိုးငါဖျားကမုဏိအတိညာဉ်ရှိတဲ့ယဟန်လို့ခေါ်တယ်လို့ပုံနာကြီးကိုမြတ်စွာဘုရားကဟောကြားလိုက်တာဆိုလိုရင်းကတော့ငါဖျားဟာအကြံနဲ့ဖြစ်ဖြစ်ထက်ဝက်ဖွဲ့ပြီးထားတာပဲဖြစ်ဖြစ်ဥပ္ပယပြပဲဖြစ်ဖြစ်လက်ခံပါတယ်လို့ဒီလိုဆိုလိုလိုက်တာပါအဲ့တော့ပုံနာကြီးကသိကြည်ညိုသွားတာပဲအော်တိုင်းပြည်ကိုဆိုရတဲ့မင်းမကဒီလိုစကားမျိုးပြောပေါ်ရတယ်အကျံလေးကိုငါမလိုချင်ဘူးလို့မပြောဘူးဘလို့ဟာပဲဖြစ်ဖြစ်အလူခံတယ်လို့မိန့်တော်မူတယ်ဆိုပြီးတော့အဲ့ဒီလိုမြတ်စွာဘုရားမိန့်တော်မူလိုက်တာကိုပဲသူ့စိတ်ထဲပို့ပြီးတော့ကြည်ညိုသွားပါတယ်ဘုန်းကြီးတို့ဒါပါလဲဆိုတော့ तू ကမြတ်စွာဘုရားကိုဒီရှင်ဘုရင်ဘဝကနေပြီးတော့ထွက်လာပြီးတော့ရှင်ဘုရင်စည်းစိမ်တွေကိုစွန့်ပြီးတော့ယဟန်ပြုလာခဲ့တယ်ဒါကို तू ကြည်ညိုမှုပေါက်နေပါတယ်ဒါကိုကြည်ညိုလို့လည်းပဲသူကမြတ်စွာဘုရားဒီစကားမိန့်တော်မူလို့ပို့ပြီးတော့ကြည်ညိုသွားတာသူဟာမြတ်စွာဘုရားကိုကြည်လို့ရှိရင်မြတ်စွာဘုရားရုပ်ဥပ္ပရိအပြင်လည်းပဲစကြဝဠာမြင့်ဖြစ်လောက်တဲ့ရုပ်ကြီးစီးစင်ဥစ္စာအပြင်လည်းပဲရှင်ဘုရင်ဖြစ်မဲ့ပုဂ္ဂိုလ်ရှင်ဘုရင်ဆိုတော့ခေါင်းကြီးတို့ပါလေစီးစင်ဥစ္စာအပြင်သိကြီးကျယ်တဲ့ပုဂ္ဂိုလ်ပဲနောက်ပြီးတော့မျိုးရိုးအပြင်လည်းပဲတာကီဝင်မင်းမျိုးအခက်ခက်ကမာမာနာတက်နိုင်တဲ့ပုဂ္ဂိုလ်မျိုးဟာယဟန်ပြုလာတယ်ဆိုတော့သူ့စိတ်ထဲမှာသိလေးလေးစားစားဖြစ်နေတယ်ဘုန်းကြီးတို့မြတ်တောင်မြတ်မာဂန္တံဆရာတော်ဘုရားကြီးလည်းပဲဟိုတုန်းကဘုန်းကြီးတို့တောင်မြတ်မရောက်ခင်တုန်းကအဲ့ဒီပုံစံလေးတွေလုပ်ခဲ့ပါတယ်။ပါလဲဆိုတော့ဒီတန်ခါလာအပ်ပြီဆိုလို့ရှိရင်ရုပ်ဥပရိသိမ့်မတန်လို့ရှိရင်ဆရာတော်ကြီးရဲ့လက်ခံလေးမရှိဘူးတဲ့။ဘုန်းကြီးတို့ခင်မာတော့အကုန်လက်ခံပါတယ်။အဲ့တော့ဘာဖြစ်လို့လဲဆိုတော့တောင်မြတ်ဆရာတော်ကြီးကတက္ကရာကမတွေကကိုးကွယ်နေကြတာတဲ့။ကိုယ်ပွဲခံတဲ့တန်ဃာတော်ရှင်မြတ်တရားရုပ်ဥပရိလေးရခြင်းတန်အောင်မတော်ကြာတာသနာကိုထင်သိမှဆရာတော်ဘုရားကြီးကသိကြောက်တာပဲ။ဒါကြောင့်သာသနာရှင်သေးမှဆိုတော့ပစ္စည်းဘဝဥစ္စာမရှိတောင်မှရုပ်ဥပ္ပတိလေးနဲ့ကိုကျင်တရားလေးကောင်းမှဆိုပြီးတော့လက်ခံတဲ့အခါမှာဥပ္ပတိတဏ္ဍာလေးတွေကြီးလက်ခံတယ်လို့ဘုန်းကြီးတို့ကြားခဲ့ဘူးတယ်။နောက်ပိုင်းတော့ဆရာတော်ဘုရားကြီးရဲ့တောရလာတဲ့တဏ္ဍာလေးတွေကများလာတော့ရုပ်ဥပ္ပတိကိုမယွေးနိုင်တော့နောက်ဆုံးတော့ကြည့်တရားတရားရှိလို့ရှိရင်သာသနာအတွက်အသုံးကျတာပါပဲ။အာကိုရအာထာရဖြစ်တာပါပဲဆိုပြီးနောက်ပိုင်းတော့ဆရာတော်ဘုရားကြီးရဲ့တရားတရားကောင်းရင်ပြီးတာပဲ။ကိုယ်လည်းအင်္ဂါပြည့်စုံလို့ရှိရင်ရုပ်ချောချောမချောချောလက်ခံတော့တာပဲတဲ့ဒါတွေကဘာလဲဆိုတော့ခုပုံသားကြီးတွေနေမှာပေါ့ပုံသားကြီးရဲ့မျက်စောပြရှင်ပြင်းမျိုးရိုးကနေပြီးတော့ရုပ်ဥပ္ပတိအင်မတန်မှချောမောလှပတဲ့စီးပွားဥစ္စာပြည့်စုံတဲ့ပုဂ္ဂိုလ်ကနေယဟန်ပြုလာတော့အလုံးလုံးကိုလေးစားနေတော့တာပဲတောင်ပြည့်ဆရာတော်ဘုရားကြီးကလည်းပဲအဲ့ဒီလိုလေးစားစီခြင်းလို့သဘောပါပဲသာသနာသိက္ခာကြမှာဆိုတဲ့သဘောပါနောက်ပိုင်းမှာတော့ဒါမျိုးတွေလုံမရတဲ့အခါဘာလုပ်တယ်လဲဆိုတော့တရားတရားရှိလို့ရှိရင်လက်ခံလိုက်တော့တာပဲအဲ့တော့ပုံသားကြီးကလည်းပဲသူလည်းပဲမြတ်စွာဘုရားကအဲ့ဒီလိုအကြံလည်းပဲရတယ်လို့အကြံကိုမလိုချင်ဘူးလို့မမိန်မဲနဲ့ရတယ်ဆိုတာပြောလိုက်တော့တိတ်ပြီးတော့ကြည်ညိုသွားပြီးတော့မြတ်စွာဘုရားကအဲ့မှာမေခွန်းတစ်ခုနေတော့တာပဲ။ဘာလဲဆိုတော့မြတ်စွာဘုရားတဲ့မြတ်စွာဘုရားကမြတ်စွာဘုရားရဲ့တပည့်တွေကိုယဟန်ယဟန်လို့ခေါ်နေပါတယ်။ဘလောက်ဂုံရင်ကားတွေနဲ့ပြည့်စုံမှဘယ်အကြောင်းအကြောင်းတွေနဲ့ပြည့်စုံမှမြတ်စွာဘုရားကတပည့်တွေကိုယဟန်လို့ခေါ်ပါတယ်လို့အဲ့ဒီမှာပုံသားကြီးကမေခွန်းနေလိုက်တယ်မေမေတော့မြတ်စွာဘုရားကသူတစ်ပါးကြီးရဲ့အလိုအစ္ဆာတရားကိုသိတော့ဘယ်တရားများဟောလို့ရှိရင်ယဟန်နဲ့ဆက်ပြီးတော့ဘယ်လိုတရားများဟောရင်တရားတော်များရမလဲလို့မြတ်စွာဘုရားဆင်ခြင်တော်မူလိုက်တဲ့အခါမှာဒီပုံနာသတိမောင်နာဘုန်းကြီးတို့ကတ္တပမြတ်စွာဘုရားလက်ထက်တုန်းကဗုဒ္ဓဘာသာဝင်တွေဖြစ်တော့ဘာလုပ်ခဲ့တယ်လို့တရားနာခဲ့ကြတယ်တရားနာတဲ့အခါမှာလည်းပဲယုံဉာဏ်တရားတွေကိုညံ့ညံ့နာခဲ့ကြတယ်ရုပ်ဆိုတာကဒီခန္ဓာကိုယ်ကြီးအာယုံမတိတက်တဲ့သဘောမှန်တဲ့မြတ်ကိုရုပ်တရားလို့ခေါ်ရတယ်။နာမ်တရားဆိုတာကဘုရားတို့နာမ်ခန္ဓာတရား၄ပါးဝေဒနာ၊တင်ညာ၊သင်္ခါရ၊ဝိညာဉ်ဒါတွေကအာယုံကိုတိတက်တဲ့သဘောတရားကိုနာမ်လို့ခေါ်တယ်။အဲ့တော့လောကမှာယောက်ျား၊မိန်းမ၊ငါ၊သူ၊တာ၊သမီးလို့ခေါ်နေပြီမဲ့အလုံးစုံလိုက်လို့ရှိရင်တိတက်တဲ့နာမ်သဘောလေးနဲ့မတိတက်တဲ့ရုပ်သဘောလေးကိုပေါင်းထားတာကိုငါလို့ထင်မှားနေကြတာ။ဒါမျိုးလေးတွေကိုဒီတရားစကားမျိုးလေးတွေကိုသူတို့ကများများနာကြားခဲ့ကြရတယ်ကတ္တပမြတ်စွာဘုရားလက်ထက်ကဒါကြောင့်မို့ယောက်ျားဆိုတာဟုတ်မရှိဘူးယုံနာမည်တကယ်ရှိတာမိန်းမဆိုတာလည်းပဲတကယ်မရှိဘူးယုံနာမည်ရှိတယ်တကယ်ကိုခွဲခြားစိတ်ချလိုက်လို့ရှိရင်မတိတက်တဲ့သဘောတရားကြီးရဲ့ယုံတရားအဲ့ဒီမှာတိတက်တဲ့သဘောတရားလေးရဲ့နန္တရားဒါပဲရှိတယ်ဒီစကားတွေကိုများများကြားနာခဲ့ကြရတယ်များများကြားနာပြီးတော့များများဆွေးနွေးခဲ့ကြရတယ်ပေါ့အဲ့တော့ငါဘုရားကလည်းပဲယဉ်ဟန်အကြောင်းကိုမေးတဲ့အခါမှာ ဒီယုံနံဆိုတဲ့တကလုံးလေးနဲ့တရားဟောလိုက်လို့ရှိရင်တော့သူတို့တရားသူရလိမ့်မယ်ဆိုပြီးတော့စောစောဘုန်းကြီးပြောခဲ့တဲ့တရားကိုပြန်ဟောတာပါတဘာတော်နာမရူပသမေယတနတိမမာယိတံအတ္တဒါသနာသောစတိတဝေဘိက္ခုတိဟုတ်စတိယတခြင်းပုဂ္ဂိုလ်ဤဝါခြင်းပုဂ္ဂိုလ်မှာတဘာတော်အလုံးစုံသောနာမရူပသမေနံယုတ်တရားနှစ်ပါးပေါင်း၌မမာယိတံငါဟုစာဟုပြုခြင်းမျက်နှုတ်တွေ့တာခြင်းဒီနတိမရှိခြင်းသတိတာမကားသည်ရောခြင်းပုဂ္ဂိုလ်သည်အတ္တဒါသနာယုံနှပါထင်ရှားမရှိသည်ဖြစ်ကြောင်းသည်နာယုံနှပါကြောက်ွယ်သွားခြင်းကြောင့်သည်နာတော်စတိဝံမနေခြင်းတတော်အရီတို့ပုဂ္ဂိုလ်မျိုးကိုဘိက္ခုတိဘိက္ခုဝိရိယံဟူ၍ဟောစတိကောင်းစွာမသွေးဆိုအပ်ဆိုနိုင်ပါ၏ဤတိသူဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဗျာသည်အာဟာကောင်းစွာမသွေးဟောကြားတော်မူခဲ့ပါသည်တတိအဲ့တော့မြတ်စွာဘုရားကကတ္တပမြတ်စွာဘုရားလက်ထက်တုန်းကသူတို့ကနံယုံနဲ့ဆက်တဲ့တရားတွေကိုများများနာခဲ့ရတော့နံယုံနှစ်ပါးပေါင်းပေါ်မှာထင်မှားပြီးတော့ငါငေါ့စာလို့ဆွဲလန်းတဲ့မရှိဘူးဆွဲလန်းမှုမရှိတဲ့ပုဂ္ဂိုလ်ဒီနံယုံနှစ်ပါးပျက်စီးပြီးတော့ဒေဂာနီဖြစ်ခါနီပျက်စီးခါနီခါဒီမှာလည်းပဲဝမ်းနေခြင်းမရှိတဲ့ပုဂ္ဂိုလ်ကိုဘိက္ခုယဟန်တို့ငါဘုရားခေါ်တယ်ဆိုပြီးသူတို့မေးတဲ့ယဟန်ကိုမြတ်စွာဘုရားကနံယုံတရားနှစ်ပါးနဲ့ဆက်ပြီးတော့ဟောလိုက်တာအဲ့မှာစောစောကပြောတယ်လို့တတိယမှတတိယဖို့ရပြီးတော့အနာဂတ်ရိယပုဂ္ဂိုလ်တွေဖြစ်သွားတာပါအဲ့တော့ဒါကြောင့်မို့ဘုန်းကြီးတို့တရားဓမ္မတွေလည်းပဲတရားနာတဲ့အခါစူးစိုက်ပြီးတော့နာရပါတယ်စူးစိုက်ပြီးတော့သဘောမကျရင်သဘောကျအောင်တကယ်လို့တရားနားမလည်ဘူးဆိုရင်တကယ်မိမိတို့နဲ့ရင်းနှီးတဲ့ခင်မင်းနဲ့တန်ဃာတော်ရှင်မြတ်တွေတကယ်စာတက်ပြီတဲ့ဖြစ်တဲ့တန်ဃာတော်ရှင်မြတ်တွေမေးလို့ရှိရင်စိတ်မဆိုးတတ်တဲ့တန်ဃာတော်ရှင်မြတ်တွေကိုသွားမေးပြီးတော့နားလည်အောင်ကြိုးစားရပါတယ်အဲ့ဒီလိုနားလည်လို့ဒီဘဝမှာကြွတန်းဝင်ရင်လည်းဝင်သွားမယ်ပါရမီမပြည့်သေးဘူးဆိုရင်နောက်ဘဝတွေဘုရားရှင်တွေနဲ့တွေ့တဲ့အခါမှာဒီတရားတွေနာခဲ့တဲ့အကျိုးကြောင့်ကိုယ်ယဉ်ဉျူးကျွတ်တန်းဝင်သွားနိုင်တယ်အကျိုးတွေရတယ်ဆိုတော့ဒါတာကပြတာပါဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားတာဝန်နာနဲ့ပြီမှာဗိဓမ္မာတရားဟောတဲ့အခါလူတဘာဝဖြစ်တော့မြတ်စွာဘုရားကဆုံးခံချိန်မှာလူပြီမှာနေမိတဗုဒ္ဓကိုတရားဆက်ဟောဆိုဖန်ဆင်းပြီးတော့လူပြီကိုကြွပြီးတော့ဆုံးခံဖုံးပေးပါတယ်ရှင်သာရိပုတ္တရာဆန္ဒပုတော်မှာလာပြီးတော့မြတ်စွာဘုရားရဲ့ဝေယဝစ္စကိုပြုတယ်အဲ့တော့မြတ်စွာဘုရားကရှင်သာရိပုတ္တရာနဲ့တွေ့ကြလူပြီဆင်းလာတိုင်းမှာဗိဓမ္မာတရားတွေဟောလိုက်တယ်ခေါ်လိုက်တဲ့ဗိဓမ္မာတရားကိုရှင်သာရိပုတ္တရာတက္ကသူ့ရဲ့တပည့်ယဟန်900ကိုပြန်ပြီးတော့ဟောလိုက်တယ်။အဲ့မှာမြတ်စွာဘုရားတာဝရဏာကိုဟောတဲ့ဗိဓမ္မာတရားကအကျယ်ကြီးတဲ့။မြတ်စွာဘုရားကလူပြည်မှာခဏဆင်းကိုက်ဆုံးခံကိုက်ဆွန်းစားကိုက်ဆွန်းစားပြီးတဲ့အခါမှာရှင်သာရိပုတ္တရာကိုဟောတဲ့တရားကအကျယ်ကြီးအဗိဓမ္မာ။ရှင်သာရိပုတ္တရာသူ့ရဲ့တပည့်900ကိုပြန်ဟောတဲ့ဗိဓမ္မာတရားကမကျဉ်းမကျယ်ကြီးဆိုသုံးမျိုးရှိပါတယ်။ခုဘုန်းကြီးတို့တန်ခါတော်ရှင်မြတ်တွေသင်အံပြီးတော့ပို့ချနေတဲ့ဗိဓမ္မာကျမ်းတွေခုရုပ်ဖတ်နေတဲ့ပဋ္ဌာန်းကျမ်းတွေအရမကျင်းမကျယ်ဘူးရှင်သာရိပုတ္တရာသူ့ရဲ့တတိ900ကိုပို့ချတယ်အဘိဓမ္မာနည်းတွေလို့ဒီလိုမှတ်ရပါမယ်အဲ့တော့ဒီယဟန်900ဟာလူတွေထဲမှာတော့လူသားဖြစ်တဲ့ပုဂ္ဂိုလ်တွေထဲမှာပထမဆုံးဘိဓမ္မာ9ကျမ်းကိုနားလည်ပြီးတော့နောက်ဆုံးမှာယဟန်နာဖြစ်သွားကြပါတယ်အဲ့တော့ဘာဖြစ်လို့ပထမဆုံးဘိဓမ္မာဆောင်ပြီးတော့ဘိဓမ္မာတတိနားလည်တဲ့ပုဂ္ဂိုလ်တွေဖြစ်ရတာလဲဆိုတော့ကတ္တဗမြတ်စွာဘုရားလက်ထက်တုန်းကယဟန်နှစ်ပါးလှိုင်ကောင်းထဲမှာစာပြင်ကြတာဒီယဟန်900ကလင်းတို့တွေဖြစ်တော့အဲ့ယန်းနေစာပြန်တဲ့ဗိဓမ္မာတွေကုသလာဓမ္မာအကုသလာဓမ္မာဆိုတာကိုနားထောင်ကောင်းကောင်းနဲ့နားထောင်နေကြတာလင်းတို့တွေဘာမှမသိရှာဘူး။ဒါမှလို့အတန်ပေါ်မှာတိတ်ပြီးတော့ကြည်ညိုစိတ်ဖြစ်ပြီးတော့အဲ့ဒီကုသိုလ်ကြောင့်နတ်ပြည်တွေရောက်ပြီးတော့ဘုန်းကြီးတို့ဘောဓမ္မမြတ်စွာဘုရားလက်ထက်မှာမြတ်စွာဘုရားခုနှစ်ဝါမြောက်မှာတောင်ရင်သာနတ်ပြည်ဝါဆိုကဏီမှာတဘုဒ္ဓရီယာပြတော့ယန်းနေဖို့ကြည်ညိုသွားကြတယ်။ယန်းဟုတ်ပြီးတော့ရှင်သာရိပုတ္တရာရဲ့ဗိဓမ္မာတရားကိုပထမဆုံးနာကြားပြီးတော့ဗိဓမ္မာတက်ကျွမ်းတဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့နောက်ဆုံးမှာယန်းနာတွေဖြစ်ကုန်ကြတာဟာအဲ့ဒီတရားနာခဲ့တဲ့ကုသိုလ်တဲ့လင်းတို့ဘဝမှာဘာတရားမှန်းလဲမသိပါဘူးအတန်လေးတွေနားထောင်ကောင်းလို့စာပြန်တာကိုပြန်ခဲ့တဲ့ကုသိုလ်ကတလောက်ကြီးအကျိုးကြီးပါတယ်ဒါကြောင့်စာဖတ်တဲ့ကတရားနာတဲ့ကစူးစူးဆိုက်ဆိုက်နဲ့နားယူလို့ရှိရင်အထုံးလေးပါပြီးတော့ကျွတ်တန်းဝင်နိုင်ပါတယ်အဲ့တော့မြတ်စွာဘုရားကအဲ့ဒီပုံသားနှစ်ယောက်ကိုတဘာတော်နာမရူပသမေယတနတိမမာယိတံယတချင်းပုဂ္ဂိုလ်ယူဝါချင်းပုဂ္ဂိုလ်မှာတဘာတော်လုံးစုံသောနာမရူပသမေနံယုတ်တရားနှစ်ပါးပေါင်း၌မမာယိတံငါးဥစ္စာဟုပြုခြင်းမျက်နှုတ်တွေ့တာခြင်းဒီနတ္တိမရှိကြတဲ့။နာယုံနှစ်ပါးဆိုတဲ့ခန္ဓာငါးပါးပေါ်မှာငါငါဥစ္စာလို့ဆွဲလန်းခြင်းမရှိတဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုပုဂ္ဂိုလ်တွေဆွဲလန်းခြင်းမရှိလို့ငါဘုရားကဒီလိုပုဂ္ဂိုလ်မျိုးကိုယဟန်လို့ခေါ်တဲ့ကိလေသာတွေကုန်ဖို့ရကြိုးစားအားနေအထုတ်နေတဲ့တုတ်တန်ကြီးယဟန်နေတဲ့လူပဲဖြစ်ဖြစ်မျိုးသားပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်ပေါ့။ဘုရားတို့ခန္ဓာငါးပါးဆွဲလန်းလို့ရှိရင်အကုသိုလ်ကိလေသာဖြစ်ကြပဲ။ဒါနပြုတဲ့နေရာမှာလည်းပဲဒီဆွဲလန်းမှုတက္ကရာဒိဋ္ဌိတွေပေါအောင်လုပ်ရပါတယ်။တဏ္ဍာရရှင်မြတ်ဒီငါတို့လူတဲ့သင်္ကန်းကိုဝတ်ပြီးတော့ချမ်းသာကြပါစေ။ အဆက်ကြောက်တွေပုံလန်းပြီးတော့စာတင်စာကြလုတ်ပြီးတော့သာသနာတော်ကြီးရှိအောင်ဆောင်ရွက်နိုင်ကြပါစေ။သာသနာတော်ကြီးရှိတာနဲ့အများလူနဲ့ပြန်မှာတတဝါတွေမဖွင့်နေပြန်ရပြီးအပေတကားပြစ်ကြပါစေဆိုပြီးတော့ချမ်းသာစေလိုတဲ့စိတ်နဲ့လူရင်းပါဖြစ်မလဲ။တချို့လူတလူငါးစိုးတွေမပါတော့ဘူး။တချို့ကကြတော့ငါနောက်ဘဝမလူရင်းဆင်းရဲမယ်ဆိုပြီးငါဆင်းရဲမှာကြောက်လို့လူတယ်။နောက်ဘဝငါချမ်းသာမှာဒီလိုလူမချမ်းသာမှာဆိုပြီးငါချမ်းသာခြင်းလို့လူတယ်။ငါစီးပွားရေးတက်ခြင်းလို့လူတယ်။ငါ့ကိုလူတွေကမလူရင်ကဲ့ရဲ့မှာကြောက်လို့လူတွေငါ့ကိုကဲ့ရဲ့မှာကြောက်လို့ဆိုအဲ့မှာငါဆိုတာကတက္ကာဒိဋ္ဌိအစွဲသူများကဲ့ရဲ့မှာဆိုတာနောက်ဘဝဆင်းရဲမှာကြောက်တာဒါတွေကဒေါသတရားတွေနောက်ဘဝငါချမ်းသာခြင်းနာငါကတက္ကာဒိဋ္ဌိအယူမှာချမ်းသာခြင်းနာလောဘတရားအဲ့ဒီလိုအစွဲလန်းနေတဲ့လူလို့ရှိရင်ဒိဋ္ဌိတွေလောဘတွေဒေါသတွေဒီကိလေသာတွေဖြည့်ပြီးတော့အဲ့ဒီကုသိုလ်မျိုးကဘုရားတို့နိဗ္ဗာန်တည်းအထောက်ပံ့မရပါဘူးအဲ့တော့လှူဒန်းတဲ့အခါမှာအဲ့ဒီလိုဆွဲလန်းနေခြင်းဒီတန်ခါတော်ရှင်မြတ်တွေချမ်းသာပါစေငါတို့ဆုံးကိုစားပြီးတန်ခါတော်ရှင်မြတ်တွေချမ်းသာစွာနဲ့အလုံးလုံးနိုင်ကြပါစေ။သာသနာတော်ကြီးရှိအောင်ဆောင်ရွက်နိုင်ကြပါစေ။နောက်ပြီးတော့သာသနာတော်ကြီးရှိအောင်ဆောင်ရွက်တာနဲ့အမျှသာသနာတော်နဲ့ထိတူပဲရတဲ့လူနဲ့ပြန်မှာတတ္တဝါတွေမဟုတ်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့အပေတကားပိတ်ကြပါစေ။ဒါမျိုးချမ်းသာစေလိုတဲ့စိတ်နဲ့လူရင်းအဲ့မှာငါချမ်းသာခြင်းသာမပါဘူး။ငါဆင်းရဲမှာကြောက်တာမပါဘူး။ငါစီးပွားရေးဖြစ်ခြင်းသာမပါဘူး။အဲ့တော့ငါစိုးတွေလည်းပဲกินပြီးတော့လောဘဒေါသတွေกินတဲ့ကုသိုလ်မျိုးဖြစ်ပါတယ်။ဒါကြောင့်ချမ်းသာစေလိုတဲ့စိတ်နဲ့လူတဲ့ဒါနမျိုးကငါစွဲကင်းတဲ့ဒါနဖြစ်ပြီးတော့နိဗ္ဗာန်ကြီးမျက်မှောက်ပြုစေနိုင်ပါတယ်။တနည်းအားဖြင့်ဣဒံမေပုံညာနိဗ္ဗာန်တပစ္စယောတို့ဒီကုသိုလ်ကနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေလို့လှူလိုက်လို့ရှိရင်နိဗ္ဗာန်ဆိုတာ32ပုံထဲမှာဘာဖြစ်ခြင်းနဲ့ညာဖြစ်ခြင်းနဲ့ဒီတဏှာတွေกินပြီးတော့လူတရားရောက်တဲ့အတွက်ဒီကုသိုလ်မျိုးကလည်းငါစွဲကင်းတဲ့ကုသိုလ်လို့ခေါ်ရပါတယ်။သီလဆောက်တည်တဲ့အခါမှာလည်းပဲဒီတိုင်းပဲပေါ့။သီလဆောက်တည်တဲ့အခါမှာငါပညာတက်ခြင်းရရှောင်ကျင်လိုက်လို့ရှိရင်တတ္တဝါတွေချမ်းသာပါစေ။ပိုပိုရစိတ်ချဖို့တည်းရစားပြီးငါကြောင့်သူတို့အသက်ချမ်းသာကြပါစေ။အရိဏဒါနတိတ်တဘုရားရှောင်ကျင်လိုက်လို့ရှိရင်ငါနဲ့ဆက်တဲ့ပုဂ္ဂိုလ်ငါဈေးရောက်တာကိုပဲသူတို့ဟာငါမလိန်တတ်တာငါမခိုးတတ်တာသိပြီးငါနဲ့ပေါင်းသင်းဆက်ဆံတဲ့အတွက်စိတ်ချမ်းသာကြပါစေ။ကာမိတုမိစ္ဆာဒါနတိတ်တဘုရားရှောင်ကျင်လိုက်လို့ရှိရင်သာသုတမိမျိုးရှိတဲ့မိဘတွေငါနဲ့ပေါင်းသင်းလိုက်တဲ့အတွက်သူတို့သာသမီပေါ်မှာစိုးရိမ်စိတ်တွေမဖြစ်ပါစေနဲ့ပြက်ငါသာသမီပေါ်မှာဖြက်စီးမလားလို့ဒီစိတ်တွေမဖြစ်ပါစေနဲ့ဒီစိတ်ချမ်းသာမှုတွေဖြစ်ကြပါစေငါလိန်ညာမပြောဘူးဆိုလို့ရှိရင်ငါနဲ့ဆက်ဆံတဲ့ပုဂ္ဂိုလ်တွေစိတ်ချမ်းသာကြပါသည်ငါဂရိတည်တယ်ဆိုရင်သူတို့မှာစိတ်ချမ်းသာမှုတွေတိုးမယ်ငါတေရဲ့တောက်ချင်းကရှောင်ကျင်နေလို့ရှိရင်ငါရဲ့သာသမီတွေအယတ္တမသာသမီဆိုတာပြောဆိုခြင်းမှဝေးကြပါစေငါရဲ့ဇနီးတွေငါရဲ့မိဘတွေငါရဲ့တောက်ချင်းမှာရှောင်ကျင်နေလို့ရှိရင်စိတ်ချမ်းသာကြပါစေအဲ့ဒီစိတ်နဲ့သီလဆောက်တည်ရင်ဘာဖြစ်သွားသလဲကိုယ်ယုံငါဆွဲတည်ကင်းလို့သူများစိတ်ချမ်းသာစေခြင်းလို့ကိုယ်လည်းပဲပါရမီတွေဖြစ်ခြင်းလို့ဒီစိတ်နဲ့သီလဆောက်တည်ရင်ငါဆွဲတည်ကင်းလို့အဲ့ဒါဟာနိဗ္ဗာန်မြင်မြင်ရပါတယ်ဒီလိုပုဂ္ဂိုလ်မျိုးကိုဘိက္ခုယဟန်လို့ခေါ်ရတယ်ဒီလိုမှမဟုတ်ပဲနဲ့မင်းတို့ကဒါလေးမှမဆောက်နိုင်ဘူးလားငါတို့ကသီလကိုဘယ်လိုဆောက်တည်တာဆိုပြီးကိုငါမလို့ဆောက်တည်နိုင်တာငါဒီသီလဆောက်တည်လိုက်လို့ရှိရင်ငါလက်ပြီးရောက်မှာငါသီလဆောက်တည်လိုက်လို့ရှိရင်နောက်ဘဝငါအနာယောဂါတွေကင်းမှာအဲ့ဒီငါနော်ယောဂါကင်းနေတာငါဆိုတာကတက္ကရာဒိဋ္ဌိအယူမှာယောဂကင်းနေတာကလောဘတွေ၊မျက်ပြည်ရောက်ချင်တာတွေကလောဘတွေ၊သူများနှိမ့်ချချင်တာကဒေါသတွေ၊မာနတွေ။အဲဒီဒေါသမာနဒိဋ္ဌိကိလေသာတွေကင်းပြီးတော့ဆောက်တည်တဲ့သီလမျိုးကငါဆွဲကင်းတဲ့သီလတဲ့နိဗ္ဗာန်ရောက်စီတတ်ပါတယ်။ဆိုးဆိုးကငါဘာဖြစ်ချင်းလို့၊ငါညာဖြစ်ချင်းလို့ဒါမျိုးတွေနဲ့ဆောက်တည်တယ်။မင်းတို့ဒါလေးမှမဆောက်တည်နိုင်ဘူးလား။သူများကိုနှိမ့်ချချင်တယ်။ဒီငါဆွဲတွေပါလာရင်တော့သီလတော့ဆောက်တည်ပါရဲ့။လူချမ်းသာနဲ့ချမ်းသာနဲ့ဆုံးသက်ပြီးနိဗ္ဗာန်ကိုမရောက်စေနိုင်ပါဘူး။ငါဆွဲတွေပါနေတဲ့အတွက်သူ့ကိုယဟန်လို့မခေါ်နိုင်ပါဘူးတဲ့။ယဟန်ဆိုတာကိရိတာတွေလဲပေါအောင်ကြိုးစားနေမှာယဟန်လို့ခေါ်ရပါတယ်။တရားရှိမှတ်တဲ့အခါမှာလည်းပဲဒီလိုပဲပေါ့။ကိုယ်ဗယ်နည်းနဲ့ပဲရှိမှရှိမှာဥပမာပြမြင်တာလေးတစ်ခုကြည့်လိုက်။မြင်လို့ရှိရင်မြင်တယ်လို့မှတ်လိုက်လို့ရှိရင်အဲ့ဒီမြင်တဲ့အချင်းကလည်းပဲရုပ်တရား။ဘုရားတို့မျက်စိနဲ့မြင်တာဒီမျက်စိဆိုတဲ့မျက်စကုပတာရအခြေတက်ကလည်းပဲရုပ်တရားမြင်သိစိတ်ကလေးကပါလေနံတရားဒါကိုဘုရားတို့ကုထုစင်နေကြတော့ငါဘုသူ့ကိုမြင်ခဲ့တာမနေ့ကမြင်ခဲ့တာငါပေါ့သူ့ကိုငါကိုယ်တိုင်မြင်လိုက်တာဆိုရင်မြင်တာကိုပဲငါလို့ထင်နေကြတယ်တကယ်တရားသဘောနဲ့မြင်တယ်လို့သိလိုက်တယ်ဆိုလို့ရှိရင်အဲ့ဒီမြင်တဲ့အခြင်းကရုပ်တရားမြင်သိစိတ်ကနံတရားမပြောလည်းလို့လို့သိသွားပါလေမှတ်ပါများပြီးတော့တမာရီမြင်ရင်တန်လာလို့ရှိရင်ဘုရားတို့မြင်တဲ့နေရာမှာလည်းရုပ်နဲ့သဘောနောက်ပြီးတော့ဝင်လေထွက်လေလေးရှုနေတယ်ဝင်လေထွက်လေလေးရဲ့အစလေဆုံးလေးတွေကိုရှုနေတယ်ဆိုရင်ဝင်လေထွက်လေလေးကအရှုခံရုပ်သဘောတရားလေးတွေရှုမှတ်နေတယ်ဝိပဿနာဉာဏ်လေးရဲ့နံသဘောတရားအဲ့တော့ခါတိုင်းကဆိုရင်ဝင်လေထွက်လေရှုနေတာကငါထိုင်နေတာငါသိတာပေါ့ငါစကားပြောနေတာ ငါအိတ်နေတာဆိုပြီးတော့ငါလို့ထင်နေတဲ့ဝိပဿနာလေးကဝင်နေထွက်နေလေးကိုတမာဒီအားကောင်းကောင်းနဲ့ရှုလာပြီဆိုရင်အရှုခံတယ်ဝင်နေထွက်နေဆိုတဲ့ရုပ်တရားရှုတတ်တဲ့နံတရားဩလောကမှာယုံနံသဘောပဲရှိတယ်ဆိုတာဒါလေးကိုဘုန်းကြီးတို့ထင်ရှားသိသွားပါတယ်ယုံနံပဲရှိတယ်ဆိုရင်ငါမရှိဘူးသားမရှိဘူးတမီးမရှိဘူးနောက်ပြီးတော့သူများဆွဲနေတဲ့ယောက်ျားမိန်းမဆိုတာမရှိဘူးလောကမှာယုံနံလေးပဲရှိတယ်ဆိုတော့ငါဆွဲတွေกินသွားပါတယ်အဲ့ဒီလိုငါဆွဲกินတဲ့ပုဂ္ဂိုလ်မျိုးမြတ်စွာဘုရားယဟန်ပဲဖြစ်ဖြစ်တန်ဃာပဲဖြစ်ဖြစ်အမျိုးသားမျိုးသမီးပဲဖြစ်ဖြစ်တုတ်တန်ကြီးရကိလေသာတွေกินအောင်ကြိုးစားနေတယ်ငါဆွဲတွေกินအောင်ကြိုးစားနေတဲ့အတွက်ယဟန်တွေလို့မြတ်စွာဘုရားကမိန်ကြားခဲ့ပါတယ်ဒီလိုမြင်တဲ့ပုဂ္ဂိုလ်တွေကလည်းဘာဖြစ်သွားလဲဆိုတော့ဒီယုံနံကြီးပျက်စီးကနေပြီဆိုရင်ယုံနံတရားတွေကိုရှုမှတ်နေတဲ့ပုဂ္ဂိုလ်ကခွန်ကြီးတို့ဥပမာအဖြစ်အတန်လေးတစ်ခုကြားလိုက်တယ်ကြားရင်ကြားတယ်ကြားတယ်လို့သိလိုက်တယ်ဆိုရင်နှစ်ချက်သုံးချက်လောက်မှတ်လိုက်လို့ရှိရင်အဲ့ဒီကြားတဲ့အတန်ကပျောက်သွားတာပဲအဲ့တော့ကြားတဲ့အတန်ယုတ်တရားလည်းပဲမမြဲဘူးမှတ်သိနေတဲ့ဒီကြားသိစိတ်တွေကလည်းမမြဲဘူးအဲ့တော့ယုံတဲ့သဘောတွေကဖြစ်ပြီးတော့ပြက်တာပဲလို့သိနေတဲ့ပုဂ္ဂိုလ်ကဒီခန္ဓာကိုယ်ကြီးမွေးဖွားနိုင်သိရမယ်ဆိုတာကမသိပဲရှိပါမလားဝိပဿနာဉာဏ်ရည်တန်လာလေးယုံတဲ့သဘောတွေရဲ့ဖြစ်ပျက်ကိုမြင်နေပဲအဲ့တော့မွေးဖွားလာတဲ့ပုဂ္ဂိုလ်ကသိမှာပဲလို့သိနေတဲ့ပုဂ္ဂိုလ်တရားကဒီယုံနဲ့ခန္ဓာကြီးပျက်စီးတာနေမှာသူများတွေလည်းငါသိတော့မယ်ငါဘာဖြစ်တော့မယ်ဆိုတဲ့စိတ်တွေကင်းသွားပါတယ်။ဒါကြောင့်ဒါနသီလဘာဝနာတွေကိုငါဆွဲကင်းကင်းနဲ့ကြိုးစားလို့ရှိရင်ငါဆွဲတွေကင်းပြီးတော့ကိလေသာတွေကင်းသွားပါတယ်။နောက်ပြီးတော့ငါဆွဲကင်းသွားလို့ယုံနဲ့ဖြစ်ပျက်ကိုမြင်လို့ရှိရင်ဒီခန္ဓာကိုယ်ယုံနဲ့သဘောပျက်စီးတာနေဒီခန္ဓာခါတွေမှာလည်းပဲဝမ်းနည်းမှုဆွေးမှုဆိုတာမရှိဘူး။ဖြစ်လာရင်သိရမှာပဲ။ပါရမီတွေဖြည့်နေဖို့နိဗ္ဗာန်ရအောင်လုပ်ဖို့ငါလုပ်ပဲဆိုပြီးတော့ကိုယ့်လုပ်ကိုပဲတည်တည်ငြိမ်ငြိမ်နဲ့လုံသွားနိုင်ပါတယ်။အဲဒီလိုပုံပုံမျိုးတွေဟာယုံနံသဘောပေါ်မှာငါလို့ဆွဲလန်းခြင်းမရှိကိလေသာတွေမဖြစ်ဒီယုံနံသဘောတွေပျက်စီးကနေခဲ့အခါမှာလည်းပဲဝမ်းနည်းပူဆွေးခြင်းမရှိတဲ့ပုံပုံမျိုးငါဖျားကတန်ခါပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ယဟန်လို့ခေါ်တယ်တဲ့ကိလေသာတွေငဲဖို့ရအတွက်ကိလေသာတွေကုန်ဖို့ရအတွက်ကြိုးစားနေတဲ့အတွက်ယဟန်တွေလို့ခေါ်တယ်လို့မြတ်စွာဘုရားကအဲ့ဒီတရားကိုဟောကြားခဲ့ပါတယ်ဒီတရားကိုနားပြီးတော့ဆောဆောပြောခဲ့တဲ့ပိဿကဒါယကဇနီးမောင်နှံပုံနာနဲ့ပုံနီးမတတိယနဲ့တတိယဘုကိုမျက်မှောက်ပြုပြီးအနာဂတ်ရာပုဂ္ဂိုလ်ဖြစ်သွားပါတယ်ဒါကြောင့်ယနေ့ဓမ္မအီတော်ပြည်ပြည်နဲ့တရားနာပရိသတ်တွေကိုဘုန်းကြီးဒီယဟန်ဟူတီဆိုတဲ့တရားကိုဓမ္မလက်ဆောင်ပေးပါတယ်ဒါကြောင့်မိမိတို့ဟာဝိနည်းဥပဒေတော်ရယဟန်မဖြစ်နိုင်နေနဲ့တုတ်တန်ဒေသနာတော်နည်းရကိလေသာတွေကုန်အောင်ကြိုးစားနေတဲ့ယဟန်တွေငါဆွဲခင်းအောင်လုပ်တဲ့ယဟန်တွေဖြစ်နိုင်ပါတယ်ဒါကြောင့်အဲ့ဒီလိုတုတ်တန်ဒေသနာနည်းရယဟန်တော်များဖြစ်အောင်ကြိုးစားနိုင်ကြပါစေအဲ့ဒီလိုကြိုးစားရင်ကြိုးစားရင်းနဲ့ပါရမီတွေရင့်တန်ပြီးတော့နောက်ဆုံးမှာနိုင်ငံပုံညာဖြင့်နိဗ္ဗာန်ကိုလင်းညာစွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်းရှင်ဒီကုသိုလ်ဟာနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးအားလုံးလိုက်ဆိုရေးဆက်ချမယ်။